Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့ပြည်ဝညာပိုင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190ကနေနှာစင်နိုင်သလို VOR Facebook စာမျက်နှာ VOR Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ကွန်တော်ရေးဆိုင်ရာသဘောတူညီချက်တစ်ခုတိတ်နောက်မကြဘဲရအောင်လုပ်ဖို့သမ္မတဒေါ်နယ်ထရမ့်ကတရုတ်အစိုးရကိုတတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းတွေကကလေးစစ်သားတွေကိုစုဆောင်းအုံပြုနေစေရှိတဲ့ပေါ်အထူးဆိုရင်အကြောင်းကုလသမဂ္ဂတွင်မှုချုပ်ကပြောပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတရားဥပဒေနဲ့ညီဖြစ်အောင်လုပ်ဖို့မလေးရှားကမြန်မာကိုတောင်းဆိုပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့အထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးအစီရင်ခံစာတစောင်းကိုဒီကနေ့လွှတ်တော်မှာကန့်ကွက်သူရောထောက်ခံသူတွေပါဆွေးနွေးခဲ့ကြပါတယ်
။အဆိုပါအခန်း7ကိုပြင်ဆင်လိုက်ခြင်းအပြင်ကဘာမှာပြင်ဆင်ရအခက်အခဲဆုံးအခြေခံဥပဒေဖြစ်ကနေဒီမိုကရေစီစံနှုန်းများနဲ့ပြည့်ဝတဲ့အခြေခံဥပဒေဖြစ်ပြည်သူနဲ့ဆန္ဒနဲ့လ
က်ရင်းခံအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထူမင်းနဲ့အတူတခြားလွှတ်တော်ပါတီကိုယ်စားလှယ်တွေရဲ့ဆွေးနွေးတင်ပြချက်တွေနဲ့အတူနားဆင်နိုင်ပါတယ်။အဆိုရငင်းချမ်းရေးအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်တို့ကြားငင်းချမ်းရေးဆွေးနွေးပွဲကတော့ဆွေးနွေးဖို့နေရာမတတ်မှတ်နိုင်လို့မကျင်ပါဖြစ်တော့ဘူးလို့သိရပါတယ်။မဘာတာအမည်ပြောင်းဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းကိုတရားမဝင်ဖွဲ့ဖြစ်သတ်မှတ်ပြီးဆိုင်းပုတ်ဖြုတ်ဖို့နိုင်ငံတော်တန်ကမဟာနာယကဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ငလျင်တန်ကာကွယ်ရေးတပ်တန်းရဲ့လူနေအိမ်နဲ့အစာအုပ်တွေကိုအတိုးနှုံနဲ့ငွေချပြီးအသည့်ပြန်ဆောင်ရေးတိုင်းဝန်ကြီးချုပ်ကပြောခဲ့တာကိုလည်းနားဆင်ရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင
်။တရုတ်နဲ့အမေရိကန်ကြားအချိန်နောက်ကျပြီးမှရလာမယ့်ကုသရေးဆိုင်ရာသဘောတူညီချက်ဟာသိမ့်မကြခင်မှာရမယ့်သဘောတူညီချက်လောက်ကောင်းမွန်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။နိုင်ငံခြားကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေမကြခင်ပြန်ဆောက်ဖို့ရှိနေချိန်မှာပဲ2020ပြည့်သမရရွေးကောက်ပွဲပြီးမှသဘောတူညီချက်ရလာမယ့်အလားအလာပေါ်အခုလိုသတိပေးပြောဆိုလိုက်တာပါသူတို့စောင့်နေတာမှာပြဿနာရှိတာကအကယ်၍ရွေးကောက်ပွဲမှာကျွန်တော်နိုင်နေဆိုရင်သူတို့ရမယ့်သဘောတူညီချက်ကအခုလက်ရှိဆက်ဆက်ညှိနှိုင်းနေတာတဲ့အများကြီးပိုပြီးတင်ပါပါမယ်ဒါမှမဟုတ်ဘာသဘောတူညီချက်မှမရပဲရှိလာပါမယ်လို့သမရထရမ့်ကဒီကနေ့ Twitter မှာရေးပါတယ်အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေကြားတရုတ်နိုင်ငံရှန်ဟဲမြို့မှာဆွေးနွေးပွဲတွေပြန်ဆောက်ဖို့ရှိနေချိန်မှာပဲသမ္မတထရမ့်ကတွစ်တာမှာအခုလိုရေးတာပါဆွေးနွေးပွဲကနေတိုးတက်မှုကြီးတစ်ခုခုရလာမလားဆိုတဲ့မျှော်လင့်ချက်တွေကိုလျှော့ချဖို့နှစ်ဖက်စလုံးကကြိုးစားနေပါတယ်ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုအကြာကုန်သွယ်ရေးစစ်ပွဲဖြစ်နေပြီးနှစ်ဖက်ကုန်သွယ်ရေးမှာစုစုပေါင်းကုန်စည်တန်ဖိုးဒေါ်လာ360ဘီလီယံပေါ်ပြင်းထန်တဲ့ကုန်သွယ်ခွင့်တွေချမှတ်ထားကြပါတယ်ဇွန်လကကျင်းပတဲ့စစ်မှုထိပ်သီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးတွင်သမ္မတထရမ့်နှင့်တရုတ်သမ္မတရှီကျင်းပင်တို့တွေ့ဆုံပြီးနှစ်ဖက်လုံးတို့ထိနာနေတဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်ရေးကြိုးပမ်းချက်တွေပြန်ဆဖို့သဘောတူခဲ့ကြပြီးတဲ့နောက်နှစ်ဖက်ဆက်ဆက်ညှိနှိုင်းပွဲတွေပြန်လုပ်လာတာဖြစ်ပါတယ်
။ကယ်လီဖိုးနီးယားပြည်နယ်ဂေရိုင်မြို့ကအစားအစာပွဲတော်တစ်ခုမှာဆယ်ကျော်သက်ရွယ်လူငယ်တဦးကတနက်နေ့ဝင်ပစ်လို့တေဆုံးဒဏ်ရာသူတွေအတွက်အမှတ်တရဆူတောင်းပွဲကိုတင်းလာနေကမြို့တော်ခန့်မအပြင်ဘက်မှာကျင်းပပြီးလူရောင်းများစွာတက်ပါတယ်တရောက်လာသူတွေကဖျောင်းနိုင်လေးတွေကိုမိထွန်းကင်ကြပြီးတော့ဒေသဆိုင်ရာခေါင်းဆောင်တွေမင်းကုန်းပြောတာကိုနားထောင်ကြပြီး Gilbride ဟာအကောင်းတယ်လို့ဆိုရမယ် Gilbride Song ဆိုတာကိုအော်ဟစ်ကြွေးကြော်ကြပါတယ်တင်းငွေနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုဘာကြောင့်လုပ်တယ်ဆိုတာသိရဖို့အနာပိုင်တွေကကြိုးစားနေကြသေးပါပဲအသက်19နှစ်အရွယ် Santino William Ligan ဟာ Gilbride စက်တွင်ပြူအစားစားပွဲတော်နောက်ဆုံးနေ့မှာပွဲတော်ထဲဝင်လာပြီးချေမုံရေး Rifle တနက်နဲ့တွေ့ကြရလူကိုဖြစ်ခဲ့ခဲ့ပုံရတယ်လို့ Gilbride ရဲ့တပ်ဖွဲ့အကြီးအကဲ Scott Smith ကပြောပါတယ်တေဆုံးသူတွေထဲမှာ6နှစ်အရွယ်ယောက်ျားလေးတဦး13နှစ်အရွယ်မိန်းကလေးတဦးနဲ့အသက်20ဝန်းကျင်အရွယ်လူငယ်တဦးတို့ပါဝင်ပါတယ်ပွဲတော်လာသူတွေကနောက်ထပ်7နှစ်ယောက်လည်းတင်ရန်ရခဲ့ပြီးတော့တနက်သမားကိုတော့ရဲတပ်ဖွဲ့ကပြစ်တက်လိုက်ပါတယ
်2019ခုနှစ်ပထမ6လအတွင်းအာဖဂန်နစ္စတန်အရက်သားတေဆုံးမှုအရေးအတွက်ဟာတာလီဘန်တွေတခြားလက်နက်ကင်တွေလက်ချက်ကြောင့်ဆိုတာတဲ့အာဖဂန်ဆိုရနဲ့နေတိုးဦးဆောင်တဲ့တပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးကြောင့်ပုံများတယ်လို့ကုလသမဂ္ဂကပြောပါတယ်တနင်္လာနေ့ကထုတ်ပြန်တဲ့အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂမြေရှင်ရဲ့အစည်းအဝေးကစားမှာအစိုးရနဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်အာဖဂန်ရဲသား920နီးပါးတေဆုံးခဲ့ပြီးဒါဟာဆိုရင်2018ခုနှစ်ပထမ6လအတွင်းတေဆုံးတဲ့အရေတွေ930ကျော်ထက်31ရာခိုင်နှုန်းပိုများလာပါတယ်။တေဆုံးသူအများစုဟာအကြံပေးဝါဒီတွေကိုချိန်မုံနဲ့မြေပြင်နဲ့လေကြောင်းစစ်ဆင်ရေးတွင်တေဆုံးကြတာပါ။အာဖဂန်ရဲသားစုစုပေါင်း2400ကျော်ဟာအစိုးရနဲ့အကြံပေးဝါဒီတွေရဲ့လက်ချက်ကြောင့်တေဆုံးကြရတယ်လို့လည်းအစည်းအဝေးကစားမှာဖော်ပြထားပါတယ်။အာဖဂန်စစ်ပွဲပြည်ပကနဲ့ပတ်သက်လို့သက်ဆိုင်သူတွေကအကြောင်းမျိုးစုံပြနေကြပြီးသူတို့လို့ရမှန်ကန်တယ်ဆိုတာကိုလည်းလူရဆွဲပြောနေကြတယ်လို့အာဖဂန်မစ်ရှင်လူခွင့်ရေးဆိုင်ရာကုလအကြီးအကဲရစ်ချတ်ဘန်နက်ကပြောပါတယ်
။ဒ ဒီမိုကရက်တစ်ပါတီသမရကိုယ်စားလှယ်လောင်းရဲ့ဒုတိယကျင်းစကားစစ်ထုပ်ပွဲကိုဒီကနေ့အင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့ညမှာကျင်းပမှာပါ။ကိုယ်စားလှယ်လောင်းအယောက်20အားလာမယ့်2020သမရရွေးကောက်ပွဲမှာသမရဒေါ်နယ်ထရမ့်ကိုဖျောက်ချနိုင်မဲ့ဒီမိုကရက်တစ်ပါတီရဲ့အကောင်းဆုံးကိုယ်စားလှယ်ဘာကြောင့်သူတို့ဖြစ်တဲ့နည်းဆိုတာကိုစကားစစ်ထုတ်ကြမှာပါ။လာမယ့်နှစ်အစောပိုင်းမှာဒီမိုကရက်တစ်ပါတီရဲ့သမရကိုယ်စားလှယ်လောင်းထက်ဆင့်စီစီရွေးချယ်ပွဲမတိုင်ခင်6လအလုံးမှာတရက်ကို10ရောက်စီစကားစစ်ထုတ်ကြမှာပါ။ CNN ရုပ်မြင်သံကြားအစီအစဉ်ကနေတရက်ထုတ်လွှင့်မဲ့စကားစစ်ထုတ်ပွဲကိုအမေရိကရဲ့မော်တော်ကားထုတ်လုပ်တဲ့လုပ်ငန်းတွေအဓိကအခြေစိုက်ရာမီရှိဂန်ပြည်နယ်ဒီထရိုက်မှာကျင်းပမှာပါ။စက်တင်ဘာလလယ်မှာကျင်းပမယ့်စကားစစ်တပွဲမတိုင်ခင်မှာဒီကိုယ်စားလှယ်လောင်းတွေဟာသူတို့သမရဖြစ်လာတဲ့အခါမှာကျင့်သုံးမဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့အကျိန့်နဲ့စကားစစ်ထိုးကြပြီးသူတို့ဟာတခြားပြိုင်ဘက်ထက်တာလွန်ကြောင်းပြောကြားအနိုင်ယူကနောက်နှစ်ကျင်းပမယ့်စကားစစ်ထိုးပွဲအတွက်လူစည်းစည်းလျှော့ချသွားမှာပါ။လွန်ခဲ့တဲ့တစ်လလောက်ကကျင်းပတဲ့ပထမအကြိမ်စကားစစ်ထိုးပွဲတုန်းကလိုပဲသူသမရဟောင်းဂျိုးဘိုက်တန်ဟာဒီမိုကရက်တစ်ကိုယ်စားလှယ်လောင်းတွေထဲမှာရှေ့ဆုံးကပြင်းနေသူဖြစ်ပါတယ်ခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးပါရှင
်ဒီရီကနေအင်္ဂါညပဲသတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံမှာကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေတာနဲ့အထူးသဖြင့်မြေမြုံမိုင်းတွေစစ်ပွဲအချင်းအကျံပေါက်ကွဲစီတဲ့ပစ္စည်းတွေနဲ့လက်လုဖောက်ခွဲပစ္စည်းတွေကြောင့်ကလေးတွေထိခိုက်ဒဏ်ရာရနေတဲ့ပေါ်အထူးဆိုရင်လည်းကြောင်းကုလသမဂ္ဂတွင်မှုချုပ်ကပြောပါတယ်။ဒါအပြင်ဘယ်အားလုံးကကျူးလွန်တဲ့ဆိုးရွားတဲ့ချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ကြောင်းလဲဒီကနေ့ထုတ်ပြန်တဲ့ကလေးသင်ငယ်များနဲ့လက်နက်ကင်ပြည်ပခဆိုင်ရာကုလသမဂ္ဂတွင်မှုချုပ်ရဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။ဆိုးရွားတဲ့ချိုးဖောက်မှုတွေအဖြစ်ဖော်ပြထားတဲ့ထဲမှာ2018ခုနှစ်တွင်တမတော်ကကလေး9ယောက်ကိုစစ်သားဖြစ်စုဆောင်ခဲ့ပြီး64ယောက်ကိုစစ်သားတွေဖြစ်အသုံးပြုနေခဲ့တဲ့အကြောင်းနဲ့အရင်တုန်းကကလေးစစ်သား26ယောက်စုဆောင်ခဲ့တာကိုလည်း2018ခုနှစ်မှာအတည်ပြုနိုင်ခဲ့တယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်လူမျိုးစုနဲ့တက္ကံတပ်ဖွဲ့တွေကကလေးစစ်သားစုဆောင်နေဖြစ်ရ17ခုရှိခဲ့တာနဲ့ယောက်ျားလေး14ယောက်မိန်းကလေး3ယောက်စုစုပေါင်း18ယောက်ကိုကလေးစစ်သားဖြစ်အသုံးပြုနေတာကိုလည်းဖော်ပြထားပါတယ်ကလေးစစ်သားစုဆောင်နေဖြစ်ရတွေက9ခုကိုကချင်လူမျိုးရေးတက်မတော် KIA ကလုပ်ခဲ့တာဖြစ်ကြောင်းနဲ့တန်အမျိုးသားလူမျိုးရေးတက် TNL ကတစ်ခုကရင်မျိုးသားလူမျိုးရေးတက် KNL ကတခုလုပ်ခဲ့တာလို့ဖော်ပြထားပါတယ်။ဒါအပြင်ညီညွတ်သောဝါပြည်တပ်မတော် UWSA ပါဝင်ပတ်သက်တဲ့ကလေးစစ်သားစုဆောင်မှုဖြစ်ရနှစ်ခုရှိတာကိုမှတ်တမ်းတင်ထားတယ်လို့လည်းစင်ကစားမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဒီဟာအနှံပြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကနေကလေးတွေတည်ဆုံတန်ရတဲ့ပစ္စည်းတွေကိုလည်းကုလသမဂ္ဂတွင်မှုချုပ်ရဲ့အခုစင်ကစားထဲမှာဖော်ပြထားပါတယ်။
ရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ချိုးဖောက်မှုတွေအတွက်မြန်မာအစိုးရအနေနဲ့တရားဥပဒေအတိုင်းဖြစ်အောင်လုပ်ရမယ်လို့မလေးရှားနိုင်ငံသားဌာနကပြောလိုက်ပါတယ်။ဒါမှသာစစ်တပ်ရဲ့ရက်စက်တဲ့နေနေမှုကြောင့်တိုင်းပြည်ကနေထွက်ပြေးသွားတဲ့ရိုဟင်ဂျာထောင်ပေါင်းများစွာနိုင်ငံကိုဘေးရန်ကင်းစွာပြန်လာနိုင်မယ်လို့ပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီရက်ပိုင်းတွင်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကျင်းပဖို့ရှိနေချိန်မှာမလေးရှားနိုင်ငံသားဌာနကအခုလိုပြောလိုက်တာပါ။ဒါအပြင်ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်နိုင်ငံသားဌာနအမြဲတမ်းတွင်းဝင်ဦးမင်းသူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသွားပြီးဒုက္ခသည်တွေနဲ့ရောတာဝန်ရှိသူတွေနဲ့ပါဆွေးနွေးပြောဆိုခြင်းလည်းဖြစ်ပါတယ်ဒီကြတဲ့ကိုဖြစ်ရှိမှုနဲ့ဒုက္ခသည်တွေပြန်လာနိုင်ရေးတင်းတင်းလျောက်ပတ်တဲ့အခြေအနေကိုဖန်တီးနိုင်ရေးမှာတာဝန်ခံမှုရှိဖို့ကိစ္စဟာမရှိမဖြစ်အရေးပါတယ်လို့မလေးရှားနိုင်ငံသားဌာနက AP သတင်းဌာနကိုပေးပို့တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်2019ခုနှစ်မှာအာဆာအဖွဲ့ကနေဆက်လုံကျိုးကြီးစခန်းတွေကိုဝင်တိုက်ပြီးတဲ့နောက်မြန်မာတပ်မတော်ကရှင်းလင်းရေးလုပ်တာကနေရိုဟင်ဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတာပါ။အဲဒီစစ်စင်ရေးအတွင်းမြန်မာလုံကျိုးကြီးတပ်ဖွဲ့ဟာဆိုးရွားတဲ့လူခွေချုပ်ပတ်မှုတွေချုပ်လွန်ခဲ့ကြတယ်လို့ကုလသမဂ္ဂအပါဝင်နိုင်ငံကကဆွဆွဲထားပါတယ်။ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံတဲ့မြန်မာဆိုးရွားကရောတပ်မတော်ဘက်ကပါဒီဆွဆွဲချက်တွေကိုညှင်းထားပြီးတော့တရားအဖွဲ့တွေဖွဲ့ပြီးတော့စုံစမ်းစစ်ဆေးတာတွေကိုလှုပ်ဆောင်နေပါတယ
်။အရှိတောင်အရှောင်းနိုင်ငံများအဖွဲ့အာဆီယံရဲ့အစည်းအဝေးအသီးသီးကိုလက်ရှိလက်ကျောက်ကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာစတင်ကျင်းပနေပြီဖြစ်ပါတယ်။ဇူလိုင်လ29ရက်နေ့တည်းကအဆင့်မြင့်ရာရှိကြီးများအစည်းအဝေးနဲ့စတင်ခဲ့တဲ့အစည်းအဝေးတွေကိုဩဂုတ်လ3ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးဒီထဲမှာ6ချိန်မြောက်အရှေ့အာရှနိုင်ငံခြားရေးဝန်ကြီးများအစည်းအဝေး26ချိန်မြောက် ASEAN Regional Forum ERF တို့လည်းပါဝင်ပါတယ်။အဲဒီအစည်းအဝေးတွေကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ၊ပြည်နိုင်ငံခြားရေးဝန်ကြီး Wang Yi နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့လည်းတက်ရောက်ကြမှာပါ။ဘန်ကောက်မှာရောက်နေပြီဖြစ်တဲ့ဝန်ကြီးလက်ဗရော့ဖာဒီကနေ့ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့တရားတွေ့ဆုံပါတယ်။မြောက်ကိုရီးယားနိုင်ငံကကိုယ်စားလှယ်တစ်ဦးလည်းလာရောက်ဖို့ရှိတယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရကပြီးခဲ့တဲ့သတင်းပတ်မှာပြောခဲ့ပေမဲ့နိုင်ငံသားရေးဝန်ကြီးကိုယ်တိုင်လာမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒီအစည်းအဝေးတွေမှာအာဆီယံဖွဲ့ဝင်နိုင်ငံတွေတဲကဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှား၊ဘရူနိုင်းတို့နဲ့တရုတ်နိုင်ငံအကြား တောင်တရုတ်ပင်လယ်တွင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာငြင်းပွားနေတဲ့ကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်မယ်လို့ခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်းအဖွဲ့ဝင်နိုင်ငံအားလုံးသဘောတူညီချက်ရမှဆုံးဖြတ်ချက်တစ်ခုခုချမှတ်နိုင်တဲ့အာဆီယံရဲ့မူဝါဒအရတောင်တရုတ်ပင်လယ်အရေးတိသာထင်ရှားတဲ့ကြေညာချက်တစ်ခုခုတော့ထွက်လာနိုင်ပွဲမရှိပါဘူး။
ဒီကနေ့အင်္ဂါနေ့ဟောင်ကောင်မြောက်ယထာပူရာယုံမှာဒီမိုကရေစီရေးလှုပ်ရှားဆန္ဒပြနေကြသူတွေကြောင်းယထာနဲ့ပုံမှန်အလုပ်သွားလာသူတွေအခက်အခဲတွေ့ခဲ့ရပါတယ်။ယထာခီးစဉ်တွေနှောင့်နှေးခဲ့ရသလိုတချို့ပူရာတွေမှာယထာပြည့်စုံတာကိုအချိန်ပိုင်းရနာထားတဲ့အတွက်သွားလို့တဲ့ပူရာကိုအခမဲ့ပူဆောင်ပေးတဲ့မော်တော်ယာဉ်တွေကိုခီးတဲ့တွေအချိန်တော်ကြာဆောင်ဆိုင်ခဲ့ကြရတာပါ။ပုံမှန်သွားလာနေသူတွေနဲ့ဆန္ဒပြသူတွေကြားတိုးဝေတွန့်တိုက်အခြေအနေတွေလည်းကြုံခဲ့ကြရပါတယ်။ဒီနေ့ရည်ညားလဲဆနာပြသူတွေနဲ့အဒီကယုံနေနေရဲတပ်ဖွဲ့တွေကြားထိတ်တိတ်တွေ့ပြီးတော့ရဲတပ်ဖွဲ့ကမျက်ရည်ပုံတွေရဘာကြီးတွေနဲ့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်။ရာဇဝတ်မှုကျူးလွန်နေလို့ဆွဆွဲခံထားသူတွေကိုတရုတ်နိုင်ငံမှာတရားစစ်ဆေးရေးဟောင်ကောင်ကနေလွှဲပြောင်းပေးမဲ့ဥပဒေကြမ်းကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့နှစ်လနီးပါးကဆက်လို့အစိုးရစန့်ကြီးရဲ့ဆနာပြပွဲတွေဖြစ်နေတာပါ။
ရုရှားတိုက်ခိုက်ကောင်းဆောင်အလက်စီနီဗနီကသူ့ကိုအကျဉ်းထောင်ထဲမှာစိတ်သက်သင်းအောင်လုပ်တယ်ဆိုတာသူ့ရှေ့နေတဲ့ဆရာဝန်ကပြောတယ်လို့သူလည်းယူဆတယ်လို့ပြောပါတယ်။မျက်နှာရောင်ရမ်းပြီးရေပြားမှအနီးကွက်တွေပေါ်လာတဲ့အတွက်စေုံတဲ့ကုသမှုခံယူပြီးတဲ့နောက်ထောင်ကိုပြင်ရောက်သွားပြီဖြစ်တဲ့နေဗနီကသူရုတ်တရက်အဲ့လိုခံစားရတာနဲ့ပတ်သက်တဲ့ပေါ်တန်တရားကိုအခုလိုပြောတာပါသူကဆန္ဒပြပွဲဆိုင်ရာဥပဒေကိုချိုးဖောက်တယ်ဆိုပြီးထောင်နဲ့ရက်30ချမှတ်ခံထားရတဲ့ပေါ်ဇူလိုင်လ30ရက်နေ့မှာယူကန်ဝင်ဖို့ရှိနေပါတယ်ခင်ဗျာ
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေနှာစင်ကြရပါမယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကတင်သွင်းတဲ့အစီရင်ခံစာပေါ်မှာဒီကနေ့စတင်ဆွေးနွေးခဲ့ကြတာမှာကန့်ကွက်မှုတွေရောထောက်ခံမှုတွေပါရှိခဲ့ပါတယ်။လွှတ်တော်ကိုယ်စားလှယ်20လောက်ဆွေးနွေးခဲ့ကြပေမဲ့တပ်မတော်သားကိုယ်စားလှယ်တွေပါဝင်ဆွေးနွေးဖို့အမည်စင်းတင်သွင်းထားတာကိုပြန်ရုပ်သိမ်းခဲ့တဲ့အတွက်တပ်မတော်သားကိုယ်စားလှယ်တွေတော့မပါဝင်ခဲ့ပါဘူး။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါရရှင်
။နိုင်ငံရေးမှာစစ်တပ်အခန်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအစိုးပြုချက်တွေထွက်ပေါ်လာပြီးတဲ့နောက်ထောက်ခံမှုတွေကကန့်ကွက်မှုတွေကပေါ်ပေါက်ခဲ့တာပါ။ဒီကနေ့ဆွေးနွေးတာမှာလဲပူးရဲကော်မတီရဲ့အစီအစဉ်ဟာဥပဒေနဲ့မညီတဲ့လုပ်ငန်းစဉ်အဖြစ်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးသိန်းထွန်းကကန့်ကွက်ခဲ့ပါတယ်
။ဥပဒေပြူရေးအာဏာကိုအမြင့်ဆုံးဆောင်ရွက်ခွင့်ရှိတဲ့ကျွန်တော်တို့ပြည်တော်စုလွှတ်တော်ကြီးကဥပဒေပြူတဲ့အခါမှာဥပဒေကခွင့်ပြုထားတဲ့အချက်များနဲ့ဘောင်ကျော်လို့မရပါဘူး။ဘောင်ကျော်ခဲ့ရင်နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါခဲ့ရင်ကျွန်တော်တို့မှာတာဝန်ရှိလာမှာဖြစ်ပါတယ်။လွှတ်တော်များတည်ဆဲဥပဒေများကိုပြင်ဆင်ခြင်းဖြစ်ဆွဲခြင်းအစားထိုးခြင်းရုပ်သိမ်းခြင်းများကိုလုတ်ပိုင်ခွင့်များရရှိပြီးဖြစ်ကဥပဒေတရအတိမပြုမချင်းတည်ဆဲဥပဒေများကိုလေးစားလိုက်နာရမှာဖြစ်ပါလေ။နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဟာအချုပ်အခြာအာဏာပိုင်နိုင်ငံရဲ့အထွတ်အမြတ်တစ်ခုပါပဲ။ပြင်သစ်ပြစ်တိုက်တဲ့အပိုင်းကိုလည်းပြင်သွားရမှာဖြစ်ပါလေ။ကျွန်တော်အနေနဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုကြိုးဆိုပါတယ်ထောက်ခံပါလေ။ယခုဆောင်ရွက်မဲ့ပူးပေါင်းကော်မတီရဲ့အစဉ်ကံစကား2008ဖွဲ့စည်းပုံအခြေခံဥပဒေတွေကအခန်းဆက်နှစ်မှာပါတဲ့ပုံမှန်433 433 435 436ရပြင်ဆင်ဆောင်ရွက်ခြင်းမဟုတ်ပဲအရက်ထက်ကစတစ်ကာကင်ပိန်းအပေါ်အရေးကြီးအစိုးတင်သွင်းပြီးပူးပေါင်းကော်မတီဖွဲ့စည်းကဆောင်ရွက်ခြင်းဖြစ်တဲ့အတွက်ကြောင့်အစကတည်းကကျွန်တော်တို့သဘောမတူကြောင်းကန့်ကွက်ခဲ့ပါတယ
်လွှတ်တော်မှဆွေးနွေးခဲ့ကြတဲ့တိုင်းရင်းသားပါတီကိုယ်စားလှယ်တွေကတော့တိုင်းရင်းသားတွေရဲ့ရပိုင်ခွင့်တွေကိုတင်ပြခဲ့ကြပါတယ်ရခိုင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကတော့ပြင်ဆင်ရေးပူးပေါင်းကော်မတီအစီရင်ခံစာကတင်ပြချက်တွေကိုထိထိရောက်ပြင်ဆင်နိုင်ဖို့တိုက်တွန်းသွားခဲ့ပါတယ်
ကျမတို့နိုင်ငံကိုဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်ဖို့ဆိုလို့ရှိရင်နိုင်ငံရဲ့မိခင်ဥပဒေဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းပြည့်ဝပြီးဖက်ဒရယ်စစ်မှန်ကိုဖော်ဆောင်နိုင်တဲ့အခြေခံဥပဒေကိုမရှိမနေဆောင်ရွက်ရပါမယ်။ဒါကြောင့်ကြံရှိနေသေးတဲ့လွှတ်တော်သက်တမ်းမှာဖွဲ့စည်းပုံအခြေခံဥပဒေအခန့်7ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာပုံမှန်များနဲ့ဆက်လျင်းပြီးပြင်ဆင်ဖို့အတွက်အဓိကထားဆောင်ရွက်ရပါမယ်။အဆိုပါအခန့်7ကိုပြင်ဆင်လိုက်ခြင်းအပြင်ကဘာမှာပြင်ဆင်ရအခက်ခဲဆုံးအခြေခံဥပဒေဖြစ်ကနေဒီမိုကရေစီစံနှုန်းများနဲ့ပြည့်ဝတဲ့အခြေခံဥပဒေဖြစ်ပြည်သူနဲ့ဆန္ဒနဲ့လက်လျွတ်ကြည့်တဲ့ပြင်ဆင်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုပါတယ်။တကယ်လို့အခြေခံဥပဒေပြင်ဆင်ခြင်းနည်းလမ်းဟာနိုင်ငံတို့အခြေခံမှုကိုအပြည့်အဝအောင်အောင်မြင်မြင်အကောင်အထည်ဖော်နိုင်ဖို့အာမခံချက်မပေးနိုင်ဘူးဆိုရင်အခြေခံဥပဒေအသစ်ပြန်လည်ရွေးဆဲခြင်းဟာပုံမကောင်းမွန်တဲ့နည်းလမ်းတစ်ခုဖြစ်မလားဆိုတာကိုကျမတို့ပြည်တော်စုလွှတ်တော်အနေနဲ့လိုအပ်ရင်သုံးသပ်ရမှာဖြစ်ပါတယ်။ဒါပြင်ကောင်းဆောင်များအကြား political negotiation လို့ခေါ်တဲ့နိုင်ငံရေးအရာညှိနှိုင်းမှုများကိုဆောင်ရွက်ဖို့ကိုလည်းကျမတို့ပြည်ထောင်စုလွှတ်တော်ကတိုက်တွန်းသင့်ပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတင်သွင်းထားတဲ့အစီရင်ခံစာပေါ်ဆွေးနွေးရမှာအမည်စင်းတင်သွင်းထားတာကိုရုပ်သိမ်းခဲ့တာကြောင့်တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေမပါခဲ့ပါဘူး။အစိုးပိုင်းတို့က ဆွေးနွေးဖို့အမည်စင်တင်သွင်းထားတဲ့ကိုယ်စားလှယ်စုစုပေါင်း125ယောက်အနက်တမရော်သားကိုယ်စားလှယ်88ဦးလည်းပါဝင်ခဲ့တာပါဒီလိုဆုံးဖြတ်ချက်နဲ့ပတ်သက်လို့တမရော်သားကိုယ်စားလှယ်ဘုံမှုကြုံမောင်းမောင်းကိုသတင်းတော်တွေမေးမြန်းရမှာတော့အခုလိုတုံ့ပြန်ခဲ့ပါတယ
်ကျွန်တော်တို့လူတွေအခုလွတ်တော်အစီအစဉ်တိုင်းမှာပဲအပြင်လာထားတာပဲဒါကျွန်တော်တို့အစီအစဉ်တိုင်းပဲဆက်ကြည့်ပါเนาะဆက်ပါတော့ကျွန်တော်တို့ရဲ့အစီအစဉ်တိုင်းပဲဆက်လုပ်မယ်ဒီမှာပြကြတော့ဆောင်ရှိ
အနေဒီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြီးညွန့်ကတော့တမရော်သားကိုယ်စားလှယ်တွေပါဝင်ဆွေးနွေးမှုမရှိတဲ့အတွက်လုပ်ငန်းစဉ်တစ်ခုအချိန်တူတူနဲ့ပြီးသွားနိုင်တယ်လို့မြင်တဲ့အကြောင်းပြောဆိုလိုက်ပါတယ
်ဒီလွတ်တော်မှာဆွေးနွေးမှုရာဆိုတော့အမည်စင်းတင်ထားပြီးလို့ရှိရင်မဆွေးနွေးဘဲနဲ့အချိန်မြင့်ပြန်ပြီးတော့ cancel လုပ်လို့ရတယ်အကယ်၍တတ်မှတ်ထားတဲ့ရက်တွေမှာအမည်စင်းမပေးထားဘူးဆိုရင်နောက်ဆွေးနွေးခြင်းနဲ့ဆိုရင်တော့မဆွေးနွေးလို့မရတော့ဘူးအဲ့တော့အခုလောလောဆယ်အနေထားမျိုးနဲ့ပြန်ပြီးတော့ဒီဟိုမဆွေးနွေးတော့ဘူးဆိုတဲ့အနေထားမျိုးဆိုတော့ဘာတစ်ခုဖြစ်သွားလဲအထူးသဖြင့်တော့ဟိုအချိန်အားဖြင့်ဆိုရင်လည်းအများကြီးတက်တာသွားတယ်နောက်ပြီးတော့အထူးအခုခံအင်မတန်မှအကျိတ်နဲ့အခုခံလောက်ကြနေမှာလားပေါ့နော်အဲ့လိုဆိုရင်အခုတော့ဒါပြန်ပြီးတော့နှုတ်ထွက်သွားတယ်ဆိုတော့အဲ့ဒီလိုအချိန်လေးမျိုးမပေါ်ပေါက်လာနိုင်တော့ဘူးလို့တော့မှန်းဆလို့ရပါတော့
အဖွဲ့ဝင်55ဦးပါဝင်တဲ့ပူးပေါင်းကော်မတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖြည့်ဆွတ်ပယ်ဖြတ်ဖို့အချက်ပေါင်း3965ချက်ကိုစုစည်းပြီးပြည်ထောင်စုလွှတ်တော်မှာပြီးခဲ့တဲ့ဇူလိုင်15ရက်နေ့ကအစည်းအဝေးခန်းစားတင်သွင်းခဲ့တာပါပြည်ခိုင်ပြိုးပါတီကတော့ပူပေါင်းကော်မတီဖွဲ့စည်းဆောင်ရွက်တာဟာဖွဲ့စည်းပုံနဲ့မကန့်ညီဘူးလို့ခံယူထားကြောင်းနဲ့တက်မတော်သားကိုယ်စားလှယ်တွေလိုပဲလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာတဲ့အနေနဲ့သာပူပေါင်းကော်မတီမှာပါဝင်ခဲ့တာဖြစ်ကြောင်းသဘောထားမှတ်ချက်ပေးထားပါတယ်ရှင
်မိခပြောပြသွားတာပါရှင်အခုငင်းချမ်းရေးဆွေးနွေးပွဲတစ်ပွဲကိုအလှည့်ပေးပါစီအစိုးရနဲ့ငင်းချမ်းရေးအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာတွေ့ဆုံမဲ့နေရာမတက်မတ်နိုင်တာကြောင့်အစိုးရဘက်မှစီစဉ်ထားသလိုဒီလာတဲ့တွေ့ဆုံဆွေးနွေးပွဲမကျင်းပနိုင်တော့ပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဘက်ကဒီလိုမကျင်းပနိုင်တာတပ်မတော်ဘက်ကကိုယ်စားလှယ်တွေမပါဝင်နိုင်တာကြောင့်လို့သုံးသပ်သလိုဆွေးနွေးပွဲတွေကြန့်ကြာနေတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေပိုးပြီးဖြစ်လာတယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြည်နယ်တင့်ပြည်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့တရုတ်မြန်မာနယ်စပ်အခြေစိုက် KIA ကချင် TNLA တအံပလောင် MNDAA ကိုကနဲ့ AA ရခိုင်စတဲ့အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့လမိုင်းလားမှာနောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ရမှာဇူလိုင်လကုန်ပိုင်းမှာနောက်တစ်ကြိမ်ထပ်မံတွေ့ဆုံဖို့သဘောတူခဲ့ကြတာဖြစ်ပါတယ်လက်ရှိအခြေအနေမှာတော့နေရာမြွေးချနေတာကြောင့်တွေ့ဆုံဆွေးနွေးပွဲမဖြစ်မြောက်တော့ကြောင်း TN အလီခေါ်တန်ပလောင်အဖွဲ့ရဲ့အထွေထွေအတွင်းရင်းမှုဗိုလ်မှူးချုပ်တပ်ဖုံးကျော်ကပြောပါတယ
်ကျွန်တော်တို့နေရာတွေညှိကြတယ်အဆင်မပြေသေးဘူးကျွန်တော်တို့လည်းသိရပါတယ်ဟိုတကယ်ဆိုရင်တော့ပြီးခဲ့တဲ့29ရက်နေ့ကတွေ့ဖို့အဲ့လိုညှိကြတယ်ဒါပေမဲ့နေရာအဆင်မပြေတော့မတွေ့ဖြစ်ဘူးလို့ပြောလို့ရပါတယ်
မြောက်ပိုင်းဗမာအဖွဲ့တွေဘက်ကဝါတာဖွဲ့ထိန်းချုပ်ရာအထူးဒေတာနှင့်ပန်ဆန်းတဲ့တရုတ်နိုင်ငံကူမင်းမှာတွေ့ဆုံဖို့ရွေးချယ်ခဲ့တယ်လို့အစိုးရဘက်ကတော့အထူးဒေတာလီမိုင်းလားမှာတွေ့ဆုံဖို့ကန့်လန့်ခဲ့တာဖြစ်ပါတယ်။နှစ်ဖက်တွေ့ဆုံဆွေးနွေးပွဲဟာနေရာချက်ပါဝင်ဘက်ကိုယ်စားလှယ်တွေမစုံညီတာကြောင့်ဖြစ်တိုင်ကြောင့်ဗိုလ်မှူးချုပ်တပ်ဖုံးကျော်ကသုံးသပ်ပါတယ
်။နေရာညှိကြတဲ့ဆိုတာချက်ကိုပြည်ကကကျွန်တော်တို့နှစ်ဖက်စလုံးကဒီပနာမအပိခရေစီမူကျန်းကိုနှစ်ဖက်စလုံးပေးထားပြီးပြီဆိုတော့အဲ့ဒါကိုတိတ်နေနှိမ့်နိုင်ဆွေးနွေးဖို့လိုပါတယ်အဲ့လိုဆွေးနွေးတဲ့အချိန်မှာကျွန်တော်ထင်တယ်နှစ်ဖက်စလုံးကကိုယ်စားလှယ်တွေကတော့ဆွေးနွေးညီတက်ဖို့လိုပါတယ်အဓိကကတော့ NRPC ကပဲတစ်ခုပဲတက်လို့တော့မဖြစ်ဘူးကျွန်တော်မြင်ပါတယ်မြမတက်မလို့ရဲ့ကိုယ်စားလှယ်တွေပါဖို့လိုတယ်အဲ့ဒါမှပဲအဲကျွန်တော်တို့အဆိုပြုတဲ့မူကျန်းတို့အဆိုပြုတဲ့မူကျန်းကိုညှိလို့ရမယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဖက်ကတော့တို့တက်ချုပ်ကြီးကိုတင်ပြထားတယ်အခုလည်းကျွန်တော်တို့ဒီ20ကျွေးနေ့တွေ့ဖို့ကိစ္စမဖြစ်နိုင်တာကတက်ချုပ်ကြီးကအိန္ဒိယကိုခီးထွက်သွားတယ်မချီလို့ညှိလို့မရဘူးဆိုတဲ့ဟာလည်းပါတယ်လို့ကျွန်တော်တို့သိရပါတယ
်နှစ်ဖက်တွေ့ဆုံဆွေးနွေးပွဲတွေကြန့်ကြာနေတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပုံမှုဖြစ်ပွားလာတယ်လို့လည်းသူကသုံးသပ်ပါတယ
်လက်တွေ့ညီညီမှာဖြစ်နေတဲ့ကိစ္စပေါ်မှာဒီမှာလည်းတွေ့ဆုံဆွေးနွေးရေးအပေါ်မှာကျွန်တော်ယုံကြည်မှုကအားနည်းလာတယ်ရခိုင်ထက်မှလည်းတိုက်ပွဲတွေပုံပြောင်းနေလာတယ်ကျွန်တော်စီမှာလည်းတိုက်ပွဲတွေရှိလာတယ်ကုကံထက်မှလည်းရှိလာတယ်ဆိုတော့ချင်းနေရကြာလာလေးပုံပြောင်းမှရှုပ်ခွေးပြီးတော့ပုံပြောင်းယုံကြည်မှုတွေကျဆင်းလာတယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ
်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဘုံမှုချုပ်ဇော်မင်းထွန်းကတော့ဆွေးနွေးပွဲမှာတမရော်ဘက်ကကိုစလဲပုံမှန်ဆင်လွတ်လေးရှိကြောင်းနဲ့တမရော်ကာကွယ်ရေးဦးစီးချုပ်ခီးစင်နဲ့တက်ဆိုင်ပွဲမရှိကြောင်းပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားတဲ့အခြေအနေအပေါ်မှာသူကအခုလိုစစ်ပြောပါတယ်
တောင်းရောက်မှာဖြစ်နေတာဒီ DNA GIE နဲ့ပဲဆိုင်တယ်။အဲတခါလေမှ DNA GIE ပူပေါင်းအဖွဲ့တခါလေမှလည်း DNA လေးပေါ့လေ။သူတို့ကသူ့နိုင်ငံကိုချိန်ပြပြီးတော့ DNA လေးအနေနဲ့ကသူကပြည်နယ်မျိုးတွေမှာမဟုတ်ခင်ဗျ။ဒီကတန်းရင်အနောက်ချမ်းဒီစီလာတဲ့အခြေမျိုးရှိတယ်။ငယ်ငယ်ကျော်လွန်တဲ့အားရဲ့သူတို့ရဲ့ကျွန်တော်ငယ်ငယ်ကျော်လွန်မှုပေါ့လေ။သူတို့ကသူ့နိုင်ငံချိန်ပြပါတဲ့အမှတ်ကအခြေအားတော့ရှိပါတယ်။အဲဒီအားတွေတော့ကြောင့်သူကဖြစ်လာတယ်ဖြစ်တယ်။အဲကျန်တဲ့ဟာတွေကတော့မလို့ဖြစ်လာတယ်မရှိဘူး။အဲအဓိကတော့ဟိုစီးပွားဖြစ်တာမဖြစ်တာတဲ့သူအဲ့ဒီအဲငယ်လေးဟောလုံးကြီးကိုခုနကပြောစီးပွားဖြစ်တဲ့ဘူးလို့ရှိရမှာဖြစ်နေတာ။
2018ခုနှစ်ဒီဇင်ဘာလကစတင်အပြည့်ရက်ပြီးပထမ၄လတာကာလနဲ့နောက်ဒုတိယ၂လတာထပ်မံအပြည့်ရက်ခဲ့ကြောင်းဒုတိယ၂လတာကာလအတွင်းမှာတွစ်ဆုံဆွေးနွေးပွဲမရှိပေမဲ့တိုက်ပွဲဖြစ်ပွားတာများပြားမှုမရှိခဲ့ကြောင်းနဲ့ယခုဇူလိုင်လအတွင်းမှာသာတိုက်ပွဲပုံမှုဖြစ်ပွားလာတာဖြစ်ကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်ဇူလိုင်လ22ရက်နေ့ကကျင်းပတဲ့တမ်ဘရိုသတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတော့ဇွန်လ16ရက်ကနေဇူလိုင်လ22ရက်နေ့အထိအရှေ့မြောက်တိုင်းစစ်ထဏာချုပ်နယ်မြေမှာတိုက်ပွဲ32ကြိမ်ဖြစ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်တမ်ရော်ကငင်းချမ်းရေးဆွေးနွေးဖို့အတွက်ကချင်နဲ့ရှမ်းပြည်နယ်အတွင်းမှာအပြည့်ခတ်ရက်စဲတာကိုဩဂုတ်လအထိသတ်မှတ်ထားပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေကတော့ရခိုင်ပြည်နယ်အပါအဝင်တနိုင်ငံလုံးမှာအပြည့်ရက်ဖို့တောင်းဆိုတာတွေရှိနေပါတယ
်ကိုမိုးစောပြောပြသွားတာပါရှင်အခုတော့ဗုဒ္ဓဓမ္မပရာဟိတာဖောင်ဒေးရှင်းအဖွဲ့ဘက်ကိုအလှည့်ပေးကြပါတယ်အမျိုးဘာသာသာသနာဆောင်ရှောက်ရေးအဖွဲ့မဘာသာအမိပြောင်းဗုဒ္ဓဓမ္မပရာဟိတာဖောင်ဒေးရှင်းကိုတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်လိုက်ပြီးအဖွဲ့အမိကိုတုံ့ဆွဲတာတွေမလုပ်ဖို့နဲ့ဆိုင်းဘုတ်တွေကိုဖြုတ်သိမ်းပေးဖို့နိုင်ငံတော်တန်ခမဟာနာယကအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံဗုဒ္ဓဘာသာအဖွဲ့အစည်းတွေမှာအမြင့်ဆုံးအာဏာပိုင်ဖြစ်တဲ့နိုင်ငံတော်တန်ခမဟာနာယကအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုအမျိုးသားရေးအယူအဆပြင်းထန်သူတွေကစန့်ကျင်နေကြတာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်နိုင်ငံတော်တန်ခါမဟာနာယကကအထမကျင်48ပါဒုတိယအထူးစုံကြီးစည်းဝေးကိုမနေ့ကကျင်းပပြုလုပ်ခဲ့ပြီးဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းကိုတရားမဝင်အဖွဲ့ကြီးဖြစ်ထပ်မံအတည်ပြုဆုံးဖြတ်လိုက်ပြီးအဖွဲ့အမည်ကိုဆက်လက်အသုံးစွဲဖို့နဲ့အဖွဲ့ဆိုင်းဘုတ်တွေကို45ရက်အတွင်းဖြုတ်သိမ်းဖို့ဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းရဲ့ဘိုးဦးဆောင်ဆရာတော်တပါးဖြစ်တဲ့ဒေါက်တာအရှင်တောပါကကအခုလိုမိန့်ပါတယ်။င
ါတို့သောတာဘာပြောရမလဲ။ဘာမှလုပ်ရမှာမရှိဘူးလေ။ဘာမှလည်းမရှိပါဘူး။ဘာမှလည်းပြောရမှာမရှိဘူ
း။ဒီဆုံးဖြတ်ချက်တွေကိုမလိုက်နာဘူးဆိုရင်ယဟန်တန်ကဖြစ်ပါကတန်ခါအဖွဲ့ကြီးဆိုင်ရာဥဒေနဲ့ရေးယူမှာဖြစ်ပြီးလူပုဂ္ဂိုလ်ဆိုရင်တည်ဆဲဥဒေနဲ့ရေးယူသွားမယ်လို့ထုတ်ပြန်ထားပါတယ်။ဒီဥပဒေဟာ1990ခုနှစ်နဝတလက်ထက်ကရေးဆွဲခဲ့တဲ့ဥပဒေဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့တရားလွှတ်တော်ရှင်းနေဆရာဦးကမောင်မြစ်ကအခုလိုရှင်းပြပါတယ်
။ဒီနိုင်ငံတော်တန်ခါနာယကအဖွဲ့သို့မဟုတ်ကိုစားလွှတ်ရထားတဲ့အဖွဲ့အစည်းကနေထုတ်ဆင်းတဲ့အမိန့်တွေကိုမလိုက်နာဘူးပြက်ကွက်တယ်ဟိဆိုလို့ရှိရင်ပုံမှန်ဘလောက်အရာအပြစ်ရှိတယ်။အဲ့ဒီအပြစ်ကျူးလွန်ရင်ဟောပြစ်မှုဘလောက်ဟိုပြစ်ဒဏ်ဘလောက်ချမှတ်နိုင်လဲအစတရားဖြင့်အဲ့လိုအသေးစိတ်ပြစ်မှုပြစ်ဒဏ်ကြီးပြတ်ထမ်းပေးထားပါတယ်။အနာသက်ဖြစ်တဲ့အတွက်သူသာသနာ့ဥပဒေဌာနကနေတရားလိုပြုတ်ပြီးတော့ဆွဲပါတယ်။အဲဆွဲတဲ့အခါမှာတက်ဆိုင်ရာတရားရုံးမှာပဲဒီပြစ်ဒဏ်ကြီးချပါတယ်
။မင်းကဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းအဖွဲ့ဘိုးဥက္ကရဆရာတော်နဲ့ဒုက္ခရတို့ကိုအဖွဲ့နှစ်ပတ်လည်စုံကြီးအစည်းအဝေးလုပ်လို့ဩဝါဒပေးဖို့ခွင့်ယူခဲ့ပေမဲ့ဒုက္ခရဆရာတော်ကကြွလာပြီးဘိုးဥက္ကရရွာမဆရာတော်ကြီးကစာနဲ့တာအကြောင်းပြန်ခဲ့ပါတယ်။ကျောင်းပြန်ငယ်တဲ့စာကိုနိုင်ငံတော်တန်ခါမဟာနာယကကလက်မခံခဲ့ပဲဓမ္မဇက်နဲ့ဆောင်ရွက်ရမယ်အခန်းကဏ္ဍပြီးဆုံးသွားပြီဖြစ်ကြောင်းထုတ်ပြန်ထားပါတယ်။မြို့သားကြီးလှုပ်ရှားသူတူဖြစ်တဲ့ကိုဝင်းကိုကိုလက်ကတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးသူ့သဘောထားကိုအခုလိုပြောပါတယ
်။မြို့သားကြီးသမားတွေကဟိုထောင်ချတဲ့ထောင်ထဲမှာထောင်ချခံဘူးလေအခုလည်းရှိထောင်ထဲမှာပဲရှိနေတယ်လေလည်းရှိနေကြတယ်ဟိုဖမ်းလည်းဖမ်းတာလည်းမကြောက်ဘူးရှိကြတယ်မကြောက်ဘူးကျွန်တော်မြို့သားကြီးလှုပ်ရှားတဲ့သူတွေကလှုပ်ရှားရှိတာတော့လုံနေမှာပါ
တမနာဟောင်းသိသိလက်ထက်ကဖွဲ့စည်းထားတဲ့မဘာသာကိုဖျက်သိမ်းလိုက်လို့အမည်ပြောင်းလဲဖွဲ့စည်းလိုက်တဲ့ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းကို2018ခုနှစ်48ပါစုံကြီးအစည်းအဝေးမှာဖျက်သိမ်းမှုဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်။ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းရဲ့ထင်ရှားတဲ့ဆရာတော်တစ်ပါးဖြစ်တဲ့ဆရာတော်ဦးရသူဟာလည်းရန်ကုန်မြို့မြို့တော်ခမ်းမရှိမှာဟောပြောရတဲ့ပတ်သက်ပြီးနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်တစ်နှစ်လေးကြာကြီးနဲ့အမှုရင်ဆိုင်နေရပါတယ်။အမှုရင်ဆိုင်မှုတရားရုံးကဝရမ်းကြိမ်ကြိမ်ထုတ်ခဲ့ပေမယ့်တရားခွင်ကိုမလာရောက်ခဲ့တဲ့အတွက်တစ်လအတွင်းလာရောက်ရင်ဆိုင်မှုတရားရုံးကထုတ်ပြန်ချက်ထုတ်ခံထားရပါတယ် Bodhadharma Pride Foundation ဘဟုရဲ့နှစ်ပတ်လည်ဆုံးညီအစည်းအဝေးကိုပြီးခဲ့တဲ့လကကျင်းပခဲ့ပြီးတန်ငါတထောင်တက်ရောက်ခဲ့ပြီးတော့ရန်ကုန်စစ်တပ်နာချုပ်တိုင်မူဘရုတ်တပ်ပုံကိုယ်တိုင်တက်ရောက်ခဲ့ပြီးအလူငွေလူရန်ခဲ့တယ်လို့နိုင်ငံတော်ကခွန်ပေးသွင်းမှုပြက်ကွက်ခဲ့လို့တရားစွဲဆိုခံရပြီးရန်ထုတ်ကန်ထားတဲ့ဦးစိုးထွန်းရှင်ကလည်းနေစွန်းဆက်ကက်လူရန်ခဲ့တည်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်အခုရန်ကုန်ငလင်တန်းခန့်နိုင်ရေးအစီအစဉ်တရရဲ့မိတ်ဆက်ပွဲအကြောင်းကိုလည်းပြောပြချင်ပါတယ်ရန်ကုန်မြို့ကတက်တန်းရင်လူနေအိမ်အဆောက်အဦတွေအတွက်အတိုးနှုံနည်းနည်းနဲ့ငွေထုတ်ချပြီးအသစ်ပြန်လဲတိဆောက်ပေးနိုင်ဖို့ရည်ရွယ်ထားတဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ်။တဘာဝဘေးငလင်တန်းကိုကြိုတင်ပြင်ဆင်တုံ့ပြန်နိုင်ဖို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့အစိုးရတို့ပူးပေါင်းပြီးရေးဆွဲထားတဲ့ဒီစီမံချက်ကိုဒီကနေ့မိတ်ဆက်ပေးတာမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောသွားတာပါ။သတင်းစာရှင်းလင်းပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ Free မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကပြောပြပါမယ်ရှင်။
တမိုင်းဝင်အစာအုပ်တွေရှိပြီးလူနေထူထပ်တဲ့ရန်ကုန်မြို့နဲ့အနီးတစ်ဝိုက်မှာငလင်းအန္တရာယ်ရှိတာကြောင့်ငလင်းတန်းကြိုတင်ကာကွယ်ရေးနဲ့အန္တရာယ်ဖြစ်လာရင်တုံ့ပြန်နိုင်မယ့်စီမံချက်နဲ့ပတ်သက်လို့မိတ်ဆက်ပွဲအခမ်းအနားအတွင်အစာအုပ်တွေကိုပြင်ဆင်နိုင်ဖို့အတိုးအနှုန်းနည်းနည်းနဲ့ချင်းငွေထုတ်ထည့်မယ့်အစီအစဉ်ကိုဝန်ကြီးချုပ်ဦးဖြူမင်းသိန်းကအခုလိုကြေညာခဲ့တာပါ။တမိုင်းဝင်မြို့နယ်ကို
pilot project အခုဒီနေ့ကျွန်တော်တို့ဆောင်ရွက်ဖို့ကျွန်တော်တို့ပြင်ဆင်နေပါတယ်။ဒီစာအုပ်တွေကိုပြန်ဆောက်ပေးနိုင်ဖို့ဆိုရင်ကျွန်တော်တို့တင့်တင့်နဲ့အတိုးအနှုန်းနဲ့ချီးမွေတစ်ခုကိုရမှာတာဒီစောက်တင်ကိုကျွန်တော်ပြန်စောက်ပြင်းနေတဲ့အခြေအနေရှိပါတယ်။ဘာကြောင့်လဲဆိုဒီစောက်တွေဟာတယောက်တစ်ခန်းနေထိုင်ပြီးကြာမှာဖြစ်တဲ့အတွက်6ထပ်တိုက်တစ်ခုမှာဆိုရင်12ခန်းရှိနေတယ်။ဒီ12ခန်းမှာဦးချင်းစီကတိုက်ခန်းပိုင်ဆိုင်နေမှုဖြစ်တဲ့အတွက်ဒီစောက်တွေကိုပြန်လည်ပြင်ဆင်တည်ဆောက်ဖို့အတွက်အခက်အခဲရှိနေတယ်။ဒါကြောင့်မို့ဒီစောက်ကိုတံပိုးတင့်တင့်နဲ့တိုးနှုံနဲ့ချီးမွေတစ်ခုနဲ့တံပိုးတင့်တင့်နဲ့အစာအုပ်တွေဖြစ်တဲ့ပြန်စောက်ပေးနိုင်ဖို့အတွက်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်လာမှာဖြစ်ပါတယ
်။တိုင်းဒေသကြီးအဆင့်ငလင်ဘေးအန္တရာယ်အတွက်ကြိုတင်ပြင်ဆင်ရေးနဲ့တုံ့ပြန်ရေးစီမံချက်ကိုတော့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကနှီးပညာပိုင်းအကူအညီပေးပြီးဥရောပသမဂ္ဂ EU ရဲ့လူသားချင်းဆိုင်ရာစာနာထောက်ထားမှုများဆိုင်ရာအကူအညီပေးရေးယုံ ECHO ကငွေကြေးထောက်ပံ့ပါတယ်။ရခိုင်တိုင်းဒေသကြီးတဘဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနဦးစီးမှုဦးဝင်းရွှေကတော့ငလင်အန္တရာယ်နဲ့ပတ်သက်လို့လူထုကိုအသိပညာပေးဖို့လိုအပ်ကြောင်းလဲငလင်ဘေးအန္တရာယ်ကြိုတင်ပြင်ဆင်ရေးနဲ့တုံ့ပြန်ရေးစီမံချက်မိတ်ဆက်ပွဲအခမ်းအနားမှာပြောဆိုတော့ပါလေ
။ရန်ကုန်တိုင်းဒေသကြီးမှာဆိုလို့ရှိရင်လက်ရှိတကုံလေးမြို့နယ်ပေါ့နော်။တကုံလေးမြို့နယ်ဆိုလို့ရှိရင်ဒါတဲရီပြောခုကြောင်မှုပေါ့နော်။ဟုတ်လား။ကျွန်တော်တို့ငလင်ကြောင့်တဲရီပြောကြာမှုဖြစ်နိုင်တယ်။ liquefaction ဖြစ်နိုင်တယ်အေရီယာမျိုးပေါ့နော်။အဲ့လိုမျိုးဖြစ်တဲ့အတွက်မိမိရဲ့နေအိမ်တွေလည်းဘလို့မြေမျိုးစားပေါ်မှာရှိနေလဲပေါ့နော်။ဒီဟာလည်းအရေးကြီးတဲ့အချက်။ပြီးလို့ရှိရင်မိမိရဲ့အိမ်ကကျွန်တော်တို့ငလင်နဲ့ခံနိုင်မှုပေါ့နော်။ပြီးရင်မိမိရဲ့အိမ်အတွင်းမှာလည်းဒါငလင်အနေရတွေ့ကြုံလာလို့ရှိရင်ကျွန်တော်တို့ဒီဆုံးရှုံးမှုညော်နေဖို့အတွက်ပေါ့နော်မိမိအိမ်အတွင်းမှာလည်းကျွန်တော်တို့ဟိုလာပစ္စည်းထားသုံးမှုကအစပေါ့ဒါတွေဒီလည်းအရေးကြီးတဲ့အပိုင်းနောက်တစ်ခုကငလင်ရဲ့သဘောသဘာဝငလင်ကကျွန်တော်တို့လှုပ်ပြီးလို့ရှိရင်သူဒီနောက်ဆက်တွဲ after shot ဆိုတဲ့ငလင်တွေတောက်လျှောက်ဟိုလာဆက်လှုပ်နေတယ်အဲ့တွေ့အကြောင်းမှုကျွန်တော်တို့ပြည်သူတွေဒီလည်းငလင်နဲ့ပတ်သက်တဲ့ဒီအသိပညာရှိဖို့လိုသလိုတစ်ဖက်ပိုင်းကလည်းကျွန်တော်တို့ငလင်နဲ့ပတ်သက်ပြီးတော့မှာပေါ့နော်ငလင်နံခံနိုင်တဲ့အဆောက်အဦတွေဖြစ်ဖို့လည်းလိုပါတယ်ဟိုလာကျွန်တော်တို့အဆောက်အဦများအားလုံးဒီလည်းကျွန်တော်တို့ငလင်တန်းကိုခံနိုင်မှုတော့ပေါ့နော်ဒီအတွက်ကိုပို့ပြီးအရေးကြီးတာဒီကျွန်တော်စကိုင်းငလင်ကျောပေါ်မှာရှိတယ်ဆိုလို့ရှိရင်တေချာပေါ့ငလင်ဘေးရနေဟာလာပို့ပြီးတော့မှတခြားဒေတာထက်ပို့ပြီးခံနိုင်ခြင်းများ
အလားတူစီမံချက်တွေကိုမန္တလေးစကိုင်းပဲခူးတိုင်းကချင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာလည်းအကောင့်တက်ဖို့အစီအစဉ်ထားပါတယ်ငလင်ပညာရှင်တွေကတော့မြန်မာနိုင်ငံမှာအကြီးအမားဆုံးပြည်ဖြစ်တဲ့စကိုင်းတည်ကျောတလျှောက်မှာ2012ခုနှစ်ကလှုပ်ခတ်ခဲ့တဲ့တပိတ်ချင်းငလင်လှုပ်ခတ်မှုပိုင်းကလွဲရင်ကျန်ငလင်လှုပ်ခတ်ခဲ့ဘူးတဲ့နေရအများစုမှာအချိန်မရွေးငလင်လှုပ်ခတ်မှုတွေရှိလာနိုင်တယ်လို့ခန့်မှန်းထားပြီးချိုးတင်ပြင်ဆင်ဖို့လည်းအကြံပြုထားပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းပြောပြသွားတာပါရှင်မကြခင်မှာတော့အင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2532 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့လည်းတိုက်ရိုက်နှာစင်နိုင်ပါတယ်အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိအစီအစဉ်နှစ်ခုထဲမှာတော့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရအောင်ပါရှင်
သမ္မတအိုပြည်မင်းထံတဲ့ဝေဖန်ပြောဆိုလေးရှိတဲ့မေလန်းပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှအဲလီဂျာကမ်မင်းစ်ကိုထိုးနှက်တဲ့အကြောင်းအရာတွေသမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာဇက်တိုက်ရေးနေပါတယ်။အဲလီဂျာကမ်မင်းစ်တာဝန်ယူတဲ့မဲဆန္ဒနယ်မြေဟာတိတ်ကိုစိတ်ပျက်စရာကောင်းတဲ့ကြွက်တွေနဲ့ညစ်ပတ်တွေပြီးယောဂဘိုးတွေပြန့်နှံ့နေတဲ့နေရာလို့သမ္မတထရန့်ကရေးလိုက်တာကြောင့်ဒါလူမျိုးရေးခွဲခြားတဲ့သုံးနှုန်းဖြစ်တဲ့လက်မခံနိုင်တဲ့ဘာသာစကားဖြစ်တဲ့ဆိုပြီးတော့လဲတုံ့ပြန်ဝေဖန်မှုတွေရှိနေပါတယ်။ဒီမိုကရက်အလို့တော်မှအဲလီဂျာကမ်မင်းစ်ကလွတ်တော်မှာသမ္မတကိုမကြာခဏပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတဲ့သူပါသူ့ကိုသမ္မတထရန့်ကအနိုင်ကျင့်ဗိုလ်ချုပ်တတ်သူလို့ထွတ်တာမှာပြန်ထိုးနဲ့တိုက်ခိုက်ပါတယ်အဲလီဂျာကမ်မင်းစ်သူ့ရဲ့မဲဆန္ဒနဲ့ဘော်ဒီမိုးပြိုကြီးမှကြာကြာနေမယ်ဆိုရင်အဲ့ဒီညစ်ပတ်ပေးရင်းနေတဲ့စိတ်ပျက်စရာမျိုးကြီးကိုပို့ပြီးတော့တန်ရှင်းအောင်ကူညီကောင်းကူညီနိုင်လိမ့်မယ်ဆိုပြီးသမ္မတကထွတ်တာမှာရေးပါတယ်ဒီလိုသမ္မတရဲ့ရေးသားချက်ကြောင့်မေလန်းပြည်နယ်ဘော်ဒီမိုးပြိုတော်ဝင်ဘာနက်ဂျန်ကအခုလိုဝေဖန်တုံ့ပြန်ပါ
တယ်။ It is completely unacceptable for the president.
လှုပ်ရှားတဲ့ဝင်နေတဲ့ American မျိုးကြီးတစ်မျိုးကိုတမရအနေနဲ့အခုလိုတိုက်ခိုက်ရေးသားတာကျွန်တော်လုံးဝလက်မခံပါဘူး
။ Texas ပြည်နယ်အောက်လွတ်တော်မှာ Will Hart ကလည်း ABC ရုပ်သံကိုပြောဆိုရမှာသူလာဆိုရင်ဒီလိုလုံးမမဟုတ်တဲ့အကြောင်း Twitter မှာဒီလိုရေးပြမှာမဟုတ်တဲ့အကြောင်းတုံ့ပြန်ပြောဆိုသွားပါတယ
်။ I wouldn't be doing those. Right? I wouldn't be tweeting.
New York ပြည်နယ်အောက်လွတ်တော်မှာ Jerry Nadler ကလည်း ABC ရုပ်သံကတဆင့်
Well, the president is as he usually
is. သမရကတော့အမြဲတုံ့နေကြအတိုင်းပဲ။တခါလေစိတ်ပျက်စရာသိပ်ကောင်းပါတယ်။ဒါကလူမျိုးကြီးခွဲခြားတဲ့မှတ်ချက်ပါ။အ
ဲလီဂျာကမ်မင်းစ်ကလွှတ်တော်မှာ73ချိန်ရွေးချယ်ခံခဲ့ရသူဖြစ်ပါတယ်။သူကမက္ကဆီကိုနေကြကနေအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းလာသူတွေအပေါ်သမရထရန့်အစိုးရဂိုင်းတွေပြုမှုပုံတွေနဲ့ပတ်သက်ပြီးအခုလိုဝေဖန်ပြောဆိုပါတယ
်။ None of us would have our children in that position.
ကျွန်တော်တို့သားသမီးဆိုရင်ဘယ်သူမှဒါမျိုးထားမှာမဟုတ်ပါဘူး။သူတို့လည်းပဲလူတွေပါ
ပြီးခဲ့တဲ့ဘက်ကပဲအမျိုးသမီးလွတ်တော်အမတ်တွေနဲ့ပတ်သက်လို့သမ္မတရဲ့မှတ်ချက်အပေါ်မှာဝေဖန်ရှုတ်ချတဲ့ဆုံးဖြတ်ချက်တည်းကအောက်လွှတ်တော်မှဒီမိုကရက်ပါတီဝင်လွတ်တော်အမတ်တွေချမှတ်ခဲ့ပါတယ်သမ္မတထရန့်ကဒီအမျိုးသမီးတွေရဲ့မျိုးချစ်စိတ်အပေါ်မှာမေးခွန်းထုတ်ပြီးယာဆွေးမှုတွေထူပြောတဲ့ပျက်စီးနေတဲ့သူတို့နေရာချင်းနိုင်ငံကိုပြန်ချင်းရင်ပြန်နိုင်တယ်လို့ရေးခဲ့တာပါသူစောစောပိုင်းကရေးခဲ့တာတွေကိုပြန်ပြီးမယုတ်သိမ်းတဲ့အပြင်ဒီမိုကရက်တွေကနိုင်ငံရေးအကျိုးအမြတ်ကိုရဖို့အသုံးချနေတယ်ဆိုပြီးတင်းကွန်တွေနေကသမ္မတထရန့်ထပ်ပြီးတော့ဝေဖန်ပါတယ်2020သမ္မတရွေးကောက်ပွဲမတိုင်ခင်ပြန်လည်ဝေဖန်တဲ့နိုင်ငံရေးအချိန်မြင့်လာနေကြပြီးအငင်းပွားစရာကိစ္စတွေလည်းပို့ပြီးတော့တိုးလာနေပါတယ်သမ္မတထရန့်နဲ့တိုက်ခန့်ဒီမိုကရက်တွေအကြားအငင်းပွားနေတဲ့အပြန်အလှန်ထိုးနေတဲ့အကြောင်းအရာတွေကိုအမေရိကန်ပြည်သူတွေရှေ့ချပြပြီးလူထုရဲ့ထောက်ခံမှုရအောင်ကြိုးစားနေတဲ့အချိန်လေးဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြကြရပါရှင်။အခုတော့အင်ကာညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံဦးနဲ့အတူထုတ်လုပ်ရေးမှုကိုစော်ဝင်းလိုင်းတို့ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလေးလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရိုဟင်ဂျာဒုက္ခသည်တွေပြန်ရေးလက်တွေ့ဖြစ်နိုင်ခြေကိစ္စပါဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်ဖို့အစီအစဉ်အတွက်မြန်မာနိုင်ငံရဲ့ဌာနကူးစက်အဖွဲ့ဟာအခုဒီဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်နိုင်ငံတကာမှာဖိအားကြုံနေရတဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရပြန်ရေးဟာဒီနှစ်နိုင်ငံကြားမှာလည်းအပြန်အလှန်ပြစ်တင်မှုတွေနဲ့ပြောရရင်တော့လုပ်ငန်းစဉ်အခွင့်အရေးတွေမဆနိုင်သေးပါဘူးအခုဆိုလို့ရှိရင် AA အဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လည်းဒေသတွေမှာတည်ငြိမ်မှုကတော်လေးပျက်စီးနေပါတယ်။ဒီလိုအခြေအနေမျိုးမှာမြန်မာဆွေးအပ်ဘက်ကဒုက္ခသည်တွေနေရပြန်ရေးကြိုးပမ်းမှုဟာတကယ်ပဲလက်တွေ့လုံနိုင်ပါမလား? နိုင်ငံတကာဖိအားကိုမလွန်နိုင်လို့ပဲလုပ်ငန်းလုပ်ပြလို့ဖြစ်နေလားအခြားဖြေရှာနိုင်မဲ့နည်းလမ်းရှိပါလားကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ပင်တိုင်းပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒေါက်တာနိုင်အောင်ပါဒေါက်တာနိုင်အောင်ကတော့မြန်မာနိုင်ငံရေးသုံးသပ်လေးသာတူဖြစ်ပါတယ်နောက်တူကတော့သတင်းစာဆရာဦးစီသူအောင်မြစ်ပါနှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကုနိုင်အောင်ကြားပါလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာ
โอเคဒေါက်တာနိုင်အောင်ခုနကကျွန်တော်ပြောလို့ပါအခုမြန်မာဆွေကကိုယ်စားလှယ်ဖွဲ့ပေါ့နော်ဒီနိုင်ငံကြီးကအမြဲတမ်းတွင်းဝင်ဦးမြင့်သူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေနဲ့ဒိုက်ရိုက်တွေ့ဆုံဆွေးနွေးတာညှိနှိုင်းတာမျိုးတွေသူတို့လုပ်ပါတယ်သတင်းရဆိုရင်တော့ဒုက္ခသည်တွေနဲ့သဘောတူညီချက်တချို့ရတယ်ပြောရင်တော့တိတိပပတော့မဟုတ်ပါဘူးဆက်ပြီးတော့ဆွေးနွေးသွားမယ်ဆွေးနွေးမယ်ဆိုတဲ့သဘောတော့ပါပဲအဲ့တော့ဒီလိုအနေအထားမျိုးမှာဒုက္ခသည်တွေပြန်ရေးနေပတ်သက်ပြီးတော့မြန်မာဘက်ကတော်တော်လေးဟိုကျွန်တော်လေးလာမိတဲ့လောက်ကျွန်တော်ရထားတဲ့ဗီဒီယိုဖိုင်ရဆိုရင်တော့တော်လေးဖြောင်းပြပြောဆိုနေတာတွေ့ရပါတယ်အဲ့ဒီမှာတစ်ချိန်တည်းအာဆီယံကိုယ်စားလှယ်ဖွဲ့ကလည်းပါတယ်ဆိုတော့ဒုက္ခသည်တွေတကယ်တမ်းပြန်ရေးရလက်တွေ့ကဖြစ်နိုင်လားဒါမှမဟုတ်မြန်မာဆွေကတော်လေးစူးစမ်းနေတော့တကယ်ပဲဆန္ဒရှိရလားဒါမှမဟုတ်လုပ်ပြနေလို့ပဲကိုနိုင်အောင်ရဲ့မြင်သိကြပါလေအရင်ဆုံ
းဒီလိုမျိုးဟိုဆွေးနွေးနေတာတွေတော့ကောင်းပါတယ်လာပြီးတော့တွေ့ရတယ်လည်းကောင်းတယ်ဂျာဝင်ကျိုးပတ်နေတယ်လည်းကောင်းတယ်ဒါပေမဲ့တကယ်မူရင်းဟိုဖြစ်နေရတဲ့အကြောင်းရင်းပေါ့နော်အဲ့ဒီအကြောင်းရင်းကိုမဖြေရှင်းနိုင်သေးကတော့ကျွန်တော်ကခုနပြောတဲ့ဟို MVC ကတ်တို့ဟလာဘာမျိုးဘာဖြစ်တယ်ညာဖြစ်တယ်ဟိုကပေးမယ်ဒီဟာပေးမယ်အဲ့ဒီကိစ္စတွေနဲ့ပဲကျွန်တော်ကဟိုပတ်ချက်လဲနေမှာပဲအဓိကဒီရိုဟင်ဂျာတွေဖြစ်နေတာကဘာလဲဆိုတော့ဒီ2016 အဲ့သုံးခုစလုံးမှာဖြစ်လာတဲ့တကယ်ကိုလူ့ခွင့်ချိုးဖောက်မှုတွေပဲချိုးဖောက်မှုတွေဆိုတာမှာဟိုပက်ပက်ဆက်ဆက်ဟိုဟိုဟိုကြားမကောင်းတော့တဲ့အထိကိုဟိုဖြစ်ကြတာဟိုဒီမှာအစုလိုက်တင်လိုက်တက်ခါတာမရင်းချင်ခါတာအပေါ်မှာရှိတဲ့ကလေးကိုဆွတ်တက်ပြီးတော့မရင်းချင်တာအစားရှိနေဖြစ်တဲ့ဥစားတွေကြတော့အဲ့ဒီရိုဟင်ဂျာလူကစိတ်တမှာဘာဖြစ်လဲသူတို့ကိုတမင်တက်တက်လုံနေတယ်မနေစေချင်တာမရှိစေချင်တာအဲ့ဒီအမောရီယာစကြီးကနိုင်ငံတော်ရဲ့ policy များဖြစ်နေတယ်အဲ့လိုပဲဗမာလူမျိုးအများစုဗုဒ္ဓဘာသာအများစုတွေသူတို့ကိုမုန်းနေတယ်အဲ့ဒါအဲ့တော့သူတို့မှသူတို့ဟိုအဓိကဟိုဟိုခံနေရတဲ့လက္ခဏာ၃ခုကဘာလို့ဆိုတော့ကလားအသားမဲတယ်မွတ်စလင်ဖြစ်တယ်ဆိုအဲ့ဒီကုသတစ်ခုနဲ့သူတို့ကအဲ့ဒီလိုမျိုးဟိုဟိုအစုလိုက်ပြုံလိုက်လောက်ခံနေရတဲ့အတွက်ကြောင့်မလို့သူတို့ကအဲ့ဒီစိုးရိမ်မှုကြောင့်ကြောက်ရွံ့မှုတအားကိုကြီးသွားတဲ့ဥစားဖြစ်တယ်ဒါပါလို့ဆို2016အကြီးကျယ်ဖြစ်တာဟိုအဲ့တော့အဓိကပြဿနာပါလို့သူစိတ်တောင်မလုံခြုံတာမလုံခြုံတဲ့ဥစားကသူကလူကျင်တာပါလို့ဆိုအတိမတ်ပြုခံမှုနဲ့ကောင်းခံမှုပဲအဲ့ဒါအဓိကပဲအဲ့ဒီပုံမှာပြောနေတဲ့အခါကျတော့လူလား NVC တို့ဟလာ UR ရှိရေတို့ဒေါ်လာကွင်းတို့တချို့တွေကတည်းကသူတို့ကနိုင်ငံသားဖြစ်တောင်းနေတာကြီးနေတောင်းတာအဲ့ဒီနဲ့ရှုပ်ရခက်လာဆိုအဲ့ဒီအခြေခံအကြောင်းအရာကိုပြည်လည်နိုင်တဲ့ပြည်ရှင်းတဲ့နေရာတွေမလုပ်နေဘဲနဲ့တော့အခြေအနေကနှစ်ဖက်နီးစပ်ဖို့မလွယ်ဘူးတဲ့ဆိုတော့ကြိုးချင်တာပါဆိုအစိုးရရဲ့ policy ကိုယ်တိုင်နောက်ဗမာဗုဒ္ဓဘာသာညာသူတို့ပုံမှာမြင်သူတို့ကိုယ်တိုင်အကြောက်ရွံ့မှုပေါ့အဲ့ဒါဒီပုံမှာပဲအဓိကဖြေရှားမယ်လို့တင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်တို့တွေ့တာတော့ဥမြင့်သူပြောဆိုတဲ့အထက်မှာတော့ဘေကင်းလုံချုံမှုအတွက်သူအာမခံမယ်ဆိုရယ်အာမခံချက်တွေပေးနေတာတွေ့ပါရခင်ဗျာအဲ့တော့မြန်မာဆွေကခုနဒေါက်တာနိုင်အောင်ပြောနေတဲ့ဒီရွန်ဂျာရီဘက်ကစိုးရိမ်ချက်နဲ့ပတ်သက်ပြီးတော့လုံးဝမထိတွေ့တာလားလုံးဝမဖြေရှင်းနိုင်တာလားဖြေရှင်းမှုခက်နေရလားဘယ်လိုမြင်ပါလဲ
အခုကျွန်တော်တီးသလောက်နော်အခုပြန်ကျိုးစိုးရိမ်စကမ်းပေါ့နော်တန်နေနေချတာကြီးစစ်တင်လုပ်တယ်ပြောတယ်နော်နောက်ပြီးတော့ဒီအစိုးရဘက်ဥဆောင်ပြီးတော့ဒီကိစ္စကို COVID and recommendation နဲ့လုပ်မယ်လို့ပြောရတယ်ဒါပေမဲ့အခုကျွန်တော်တို့ဒီကုလသမဂ္ဂလိလဆောင်တဲ့တချို့တွေ့ရှိတဲ့မြင်ရရပါလို့ဆိုတော့အဲ့ဒီပြီးခဲ့တဲ့နေ့2019ဖြစ်ပြီးတဲ့နောက်ပိုင်းမှာအဲ့မီးလောင်သွားတဲ့မီးလောင်ထားတာတွေလည်းဟိုတမတော်ဆိုဘာလဲမီးရှို့တွေစုတွေ့ရှိတယ်ပြီးတော့အဲ့နေရာတွေကိုအားလုံးကိုမီးလောင်တဲ့နေရာတော့မီးမလောင်တဲ့နေရာတွေအားလုံးကိုအကုန်လုံးဘူဒူဇာနဲ့ရှင်းလိုက်တာရှင်းလိုက်ပြီးတော့မှအဲ့နေရာတွေမှာဘာဖြစ်လဲဆိုတော့သူတို့နန်းလာတာလို့ခေါ်နေတဲ့ဒီနေဆက်တွေသာလုံချိုးင်းနဲ့ဖွံ့ဖြိုးရေးရွာတွေလုတ်တယ်အပြင်းတူတွေခေါ်တယ်နောက်ပြီးတော့ပြန်ပြီးတော့ရွာအဖြစ်နဲ့စောက်ထားတဲ့နေရာတွေမှာအဓိကနှစ်ခုပဲရှိတယ်မြို့တို့ခမီးတို့အဲ့လိုတိုင်းရင်းသားတွေအတွက်နဲ့နော်စစ်တပ်လုံချိုးရေးစခန်းတွေပဲရှိတယ်ဆိုတော့ရိုဟင်ဂျာတွေအတွက်ကသူတို့ငကိုနေတဲ့နေရာတွေမှာဘာမှပြန်နေဖို့ကိုမရှိဘူးအဲ့တော့ပြန်သွားရင်ဘယ်လိုနေရာမျိုးမှာသွားရမလဲဆိုတော့ concentration ကိုကယ်ညွတ်မှာပဲသွားရမယ်ဆိုတော့အဲ့လိုအခုတော့ဆက်ရှိနေဗမာမျက်ရှေ့ရိုဟင်ဂျာစခန်းတွေလည်းအဲ့လိုပဲဟိုဗာလဲဟိုစခန်းပိတ်တွေဖြစ်နေတယ်လေဆိုတော့အဲ့လိုနေရာမျိုးလည်းသူတို့ကပြန်သွားနိုင်မှာမဟုတ်ဘူးအဲ့ဒါကဘာလဲဆိုတော့ဒီဟိုအချင်းတောက်စကန်တသာတို့ကမွေးချစ်နေတော့ဟောဗမာပြက်ခပြင်ဆင်မှုကလည်းအဲ့ဒါတွေကိုမမီနေဘူးဖြစ်နေတော့ပြန်မယ်ဆိုရင်ဘယ်လိုပြန်မှာလဲဘာအနေနဲ့ပြန်မှာလဲဗမာနေရာမှာလဲလူနေရာမှာလားထောင်နေရာမှာလားဆိုတဲ့ပုံမှန်အများကြီးမှုတွေ့
ဟုတ်ကဲ့ခင်ဗျာဒေါက်တာနေအောင်ဒီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ကုစီသူအောင်မြင့်ဖိတ်ခေါ်ချင်ပါလေသတင်းစာဆရာဦးသူစုအောင်မြင့်အခုမြန်မာအစိုးရရဲ့ကြိုးပမ်းချက်ဘယ်လောက်ထိထိရောက်မယ်ပေါ်မြောင်ဖြစ်မယ်လို့ယူဆပါလေဦးစီသူရဲ့အမြင်သိချင်ပါတယ
်အဲကျွန်တော်နားလေဒီလောက်ကခုနတော့ကိုလန်ကိုပြောနေတာတွေကဟိုတစ်ဖက်စကားနဲ့ဟောတတော်ကိုဟိုပါလေဟိုကတစ်ဖက်အဆုံးဘက်ကိုရောက်သွားတယ်အဲပါလေဆိုတဲ့အခါကျတော့ကျွန်တော်တို့ကပြန်ပြီးတော့မှဒီလူတွေပြန်ဝင်လာရေးပြန်ပြီးတော့ဟိုဒီဘက်ကလည်းလက်ခံရေးပါညာဆိုတာဘလို့ထွက်သွားသလဲဆိုတဲ့အပေါ်မှာအဲ့ဒီအပေါ်မှာအရင်ခံတယ်ဘလို့ထွက်သွားသလဲဘလို့ထွက်သွားသလဲဆိုတော့ဟိုစင်းစရားကြီးအရဆိုရင်မောင်တော်ခေမှာဆိုရင်မွတ်စလင်တွေပေါ့နော်ကျွန်တော်တို့ကမွတ်စလင်လို့ခေါ်ပါတယ်အမွတ်စလင်တွေကတပန်းကျော်လောက်ရှိတယ်အဲ့ဒါအစိုးရကတရားဝင်2018အစိုးရမှာပြောထားတဲ့ဟာက5သိန်းနဲ့3000ကျော်3000 4000လောက်ပေါ့နော်4000ကျော်လောက်ပြီးသွားတယ်လို့ပြောတယ်အဲ့ဒါ2018အစိုးရမှာနောက်ပိုင်းမှာဒီထက်လည်းပိုများနိုင်ပါတယ်တစ်ခါကပြောလာတော့9သိန်းကျော်လို့တော့ပြောတယ်ဆိုတော့ဘာဖြစ်ပြောအများကြီးပြေးသွားတယ်ဟုတ်ပြီဘာလို့ပြေးသွားတာလဲဘာလို့ပြေးသွားတာလဲဆိုတဲ့အခါကျတော့ဟိုအစတာကဒီဘက်ကနေပြီးတော့အာဇာဘွဲ့ ARS ကအကြံဖက်မှုကနေစတယ်ဟိုတပ်မတော်ကလည်းပြန်နှိမ်နေတယ်နှိမ်နေတဲ့အခါကျတော့နှိမ်နေတာကလည်းကျွန်တော်တို့ရတဲ့ဂျင်းကန်းတွေရဆိုရင်တော်တော်ကြမ်းတမ်းပါတယ်အဲ့ဒါဘာကြမ်းတမ်းတယ်လဲဆိုတဲ့အခါကျတော့တပ်မတော်ကထုတ်ပြန်တဲ့စင်စရာအရာကိုပဲ5-6ရက်အတွင်းမှာဟို380လောက်ဟိုတည်သွားတယ်ပေါ့နော်အကြံဖက်သမားလို့သူကတော့ပြောတာပေါ့ဆိုတော့ဟုတ်တယ်ကို80လောက်အဲ့ဒီပေလောက်အကြက်ဖက်နေနေတော့အဲ့ဒီကိစ္စနဲ့ဟိုကြောက်ပြီးတော့မှပြေးတာရှိတယ်အဲ့တော့တချို့ကိစ္စတွေမှာကြာတော့ဟုတ်တယ်ဟိုဘယ်လိုခေါ်လဲဆိုတော့မနေရတော့လို့ဒီကုလားတော့လို့အကြက်ဖက်ဓမ္မမိသားစုတွေမှာပါလို့ဟိုကဖြစ်ပြီးတော့မှပြေးတာတွေလည်းရှိတယ်အဲ့တချို့ကြတဲ့ခါကျတော့အများစုမှာကြတဲ့ခါကျတော့သူ့ community ပေါ့ community မှာလှုပ်ဇော်တာတွေရှိတယ်ဒါတို့တော့သွားဖို့လိုတယ်သွားပြီးပို့ပြီးတော့မှဟိုကောင်းတဲ့အခွင့်အရေးတွေရအောင်တို့လုပ်မယ်ဆိုတော့အလှုပ်ဇော်မှုတွေနဲ့သွားလိုက်တာတွေလည်းရှိတယ်အဲပြောရင်လည်းသဘောကတခြားကျွန်တော်တို့ကတော့ဟိုတခြားဟိုဒုတိယကွာစစ်ကဖြစ်ခဲ့တဲ့ဟာတွေပဲလည်းရှိတယ်ကျွန်တော် site တော်လို့ဟိုသိချင်တို့နားလည်အောင်စူးစမ်းကြည့်ပါလားအစူးစမ်းကြည့်တဲ့ခါကျတော့အဲ့ဒီလက္ခဏာမျိုးမဟုတ်ဘူးသူတို့အကြောင်း၃၄ချက်လောက်နဲ့သူတို့တွေကဟိုပြေးသွားကြတာပြေးသွားတဲ့စီမှာကျွန်တော်နားလည်တော့ဆိုရင်တော့အဲအများစုကဟိုနိုင်ငံရေးအရအလှုပ်စော်မှုတွေလည်းပါတယ်ဟုတ်တယ်ကြောက်လို့ထွက်ပြေးတာလည်းပါတယ်ကိုရတော်ကပြောသလိုကိုကတခုခုဖြစ်မှဆိုလို့ထွက်ပြေးရတယ်လည်းပါတယ်ဒါပေမဲ့ကိုရတော်ကနိုင်ငံရေးအရလှုပ်စော်မှုကြောင့်ဆိုတာလည်းပါတယ်ပါတဲ့ခါကျတော့နိုင်ငံရေးအရဟိုလိုအပ်ချက်တစုံတရာရရင်ပြန်လာမယ်ဆိုတဲ့သဘောမျိုးဒီသဘောမျိုးတွေအများကြီးတွေ့တယ်။နောက်နိုင်ငံတကာရောက်နေတဲ့ဒီလိုများအရေးလှုပ်ရှားသူတွေကလည်းအရက်လှုပ်ကြော်တယ်။ဟိုတိုက်ခိုက်ဖို့လည်းသူတို့လှုပ်ကြော်ခဲ့တယ်၊ပြေးဖို့လည်းသူတို့လှုပ်ကြော်ခဲ့တယ်။သူတို့လူကျင်တဲ့ပုံစံကတစ်မျိုး။ဒီဥစ္စာကြီးကိုခုနကပြောသလိုပေါ့နော်။နိုင်ငံတကာရဲ့ဝေရောက်ဆက်ဆက်မှုတွေဘာညာဒါတွေလည်းအများကြီးရှိတယ်။အဲ့ဒါတွေကိုအပြေအမြောက်ပြုတာတွေလည်းရှိတယ်။ဒီလိုဆိုင်လို့ဆွဆွဲတာတွေလည်းရှိတယ်။ဆိုတော့အဲ့လိုမျိုးအခြေအနေအောက်မှာအခုလိုလို့ဆိုရင်အချိန်ဒီမှာကြတော့ကျွန်တော်မြင်ရတော့ကဒီမှာအစိုးရဘက်ကတော့အစိုးရလို့ကျွန်တော်ပြောရတော့တခြားပါမပြောအစိုးရလို့ပြောအစိုးရကအရန်ကိုစူးစမ်းနေတယ်ဒီစာကြီးကတကယ်ကိုသူဟိုဘာလဲပြန်လက်ခံမဲ့တာဝန်ရှိတယ်ဒါကြောင့်မလို့ဒုက္ခသည်စခန်းတဲ့အဖြစ်လည်းတွားတယ်တခြားသောသူတွဲဆုံညှိနှိုင်းမှုတွေလည်းအမြဲလုပ်တယ်ဒီစာကြီးဘက်ကကြတဲ့ခါကျတော့တောက်လျှောက်သူပြောတာကတော့ဒီမှာအစိုးရကပူပေါင်းဆောင်ရွက်မရှိဘူးမလုပ်ချင်ဘူးမကင်ချင်ဘူးဒါလည်းသူကတကမာလို့ဖြန့်ပြောတယ်ဒါပေမဲ့အခုပြီးခဲ့တဲ့ရက်ပိုင်းမှာကတော့လေဆံပြောင်းသွားပြီဒီကနေ့နိုင်ငံရေးဝန်ကြီးကပါပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့အဆင်ပြေနေပြီစတင်ပါလောက်ဆိုရှေ့နိုင်မယ်ပါညာဆိုပြီးတော့မှပြောတယ်နောက်ပြီးတော့မှဝန်ကြီးချုပ်ရှေ့ဟာစီလာကလည်းပါပြောလဲဆိုရင်နောက်ဆုံးပြီးပြောခဲ့တဲ့မိတ်ခွန်းတွေမှဆိုပါပါလဲဆိုရင်ဒီဒုက္ခတွေတွေမပြန်နိုင်ရေးရဟုတ်တယ်ဒီမှာအစိုးရကလည်းဒါတိတ်ပြီးတော့မှဟိုလက်ခံကျင်တဲ့စိတ်ဟိုပုံစံမပေါ်ဘူးဒီပြင်ကိုဒီဒုက္ခတွေစခန်းထဲမှာအလုံးလုံးနေတဲ့ NGO တွေ INGO တွေကလည်းအဲ့တော့အကျိုးစီးပွားတွေရှိနေတဲ့ခါကျတော့မပြောင်းအောင်လှုပ်ကြော်တာတွေပါတယ်ရှိနေတယ်အဲ့ဒါတွေလည်းပြဿနာရှိနေတယ်ဆိုပြီးတော့မှထုတ်ပြောလာတာတွေရှိတယ်ဆိုတော့အဲ့လိုမျိုးအခြေအနေတွေအကုန်လုံးကိုကျွန်တော်တို့ကဟိုနားလည်ဖို့လိုတယ်အဲ့တော့ချုပ်ပြီးတော့ပြောရရင်တော့ဒီမှာအစိုးရကတော့တကယ်ကိုစူးစမ်းနေတယ်ပြည်ပြချာကိုစူးစမ်းနေတယ်အဲပြီးတော့မှနောက်ခုနကတော့ဘင်္ဂလားဒေ့အစိုးရကလည်းအခုဆိုဘာဖြစ်ပြောသူတို့တွေလိုက်ပါလာပြီးပို့ဖို့ရေးကိုအဲ့တော့တစ်ဖက်ကထွက်သွားတဲ့လူတွေကနိုင်ငံရေးအရသူတို့ရွေချက်နဲ့တစုံတရာရှိတဲ့ခါကျတော့အဲ့တောက်ဆုံမှုတွေကတော့ရှိမှာပဲအဲ့ဒီဥစ္စာကိုတော့ကြည့်ရနိုင်ရမယ်နဲ့တူပါတ
ယ်ဟုတ်ကဲ့ခင်ဗျာဦးစီးသူအောင်မြစ်ကတော်တော်နေအောင်ဒီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်တို့သရရှင်တွေအလှည့်ပေးပါမယ်ကျွန်တော်ဒီနေ့ဆွေးနွေးဖို့ဆိုပြီးတော့ဖုန်းနံပါတ်တွေပို့ထားတော်တော်များပါတယ်ဒါမှမဟုတ်ကျွန်တော်တက်နိုင်လောက်ပဲခေါ်သွားနိုင်မှာဖြစ်ပါတယ်အရင်ဆုံးကိုမောင်ကျော်မြစ်ကိုပေးကြပါလိမ့်ခင်ဗျာအဲကျွန်တော်ဦးချစ်မြစ်ရှိပါတယ်ဦးချစ်မြစ်တို့တုတ်တုတ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ညာကျွန်တော်တို့နိုင်ငံတော်သမ္မတအထွတ်ထိပ်ပါရှိတယ်လို့လည်းပြောတယ်ဒါမှမဟုတ်ကျွန်တော်2008ကျွန်တော်တို့2008ပြည်သူ့ဝန်ကြီးချုပ်ဦးတည်ရာ CEC ရမှာဘာမှဟိုကလုပ်ပိုင်ခွင့်မရှိတော့အဲ့ဒါတော့နောက်ဦးကြီးချုပ်ကသင်လို့သူလုပ်နေတယ်ဒါနဲ့ တော့နိုင်ငံတော်သမ္မတလုံတဲ့လုံတဲ့ကြာဒီကိုမလုံနိုင်ဖြစ်နေတယ်။ဒါကြောင့်တော့ဒီအခိုင်တော့ဒီမွတ်စလင်ကြီးကတော်နဲ့ပြည်တဲ့တိဟံမတူဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ခင်ဗျာဦးချင်းမြင့်အမြင်ကျေးဇူးပါခင်ဗျာနောက်ထပ်တူအလှည့်ပေးကြပါလေအရှင်တံဝရအရှင်တံဝရမိတ်လို့ရပါပြီခင်ဗျာတူတူတူပါခင်ဗျာ
အဲဦးဇင်းတို့မေးတာတဲ့ပြောဆိုလိုရတဲ့နိုင်ငံတော်အစိုးရရောမြန်မာနိုင်ငံကိုအဲလုပ်စရာတွေက2008ခုကြီးပုံပြင်စရာနဲ့အားလုံးတိုင်းရင်းသားညီညာရေးနဲ့ဆိုတော့အားလုံးကိုပြည်လဲစီခြင်းပါတယ်အဲ့ဒီဘက်ကဘင်္ဂလီကောကောဒွေညာကောကောခေါ်တာကအရင်မရှိပါဘူးအစိုးရကလည်းလုံးပန်းနေတဲ့ပြည်သူတွေကလည်းမျောလင့်နေပါတယ်ပြည်စည်းကျလို့ဟိုအားလုံးကိုပြင်းထန်ထားပါတယ်ဟိုနိုင်ငံတကာလည်းအစိုးရကိုဖိအားပေးရုံမပေးပါနဲ့အခုဆောင်ဥတွေဆောက်တယ်ဆိုတော့လည်းအစိုးရလည်းအကြက်တဲဖြစ်နေပါတယ်အဲ့ဒီတော့တရုတ်နဲ့အိန္ဒိယကပဲကူပြီးဆောင်ဥဆောက်ပါသေးတယ်အခြားနိုင်ငံတွေကလည်းပြည်သူကိုကြက်အတင်ဖိအားမပေးဘဲနဲ့သူတို့လာနိုင်အောင်အဆောင်ဥတွေကူဆောက်တာတို့ဘာလို့မထားသေးဘူးညာလို့မထားသေးဘူးလို့ပြောတာတဲ့ဝိုင်းပြီးတော့ကုညီလိုက်ရင်တော့မြန်လာလိမ့်မယ်လို့ခွန်ကြီးတို့မြင်ပါတယ်
။တင်ပါဗျာ။ကုည
ီမဆွေးနွေးတဲ့တော့မရတော့ပါဘူး။အဲအဲ့ဒီဒုရင်ကြာဆိုတဲ့လူမျိုးကြီးတတိတကလေးတွေနဲ့ဘာသာရေးရတော့မရှိပါဘူး။ဦးဇင်းတို့အစ္စလမ်ဘာသာဆိုတာလည်းအခုမန္တလေးရန်ကုန်သူတို့ကြောင့်သူတို့ပြည်သူတို့တဲ့သူတို့လို့သူတို့လို့ဗုဒ္ဓဘာသာလည်းလို့ဘာသာရေးအကွဲကြီးရမှုမရှိပါဘူး။လူမျိုးကြီးလေးတော့နည်းနည်းဟိုခွဲခြားမှုလေးတွေတော့ရှိတာပေါ့။ဒါရီကလည်းကုညီရင်ပြီးလဲမှာပါ။တ
င်ပါဗျာ။အဲ့
တော့ကြာဆက်နေတဲ့ညီညာရင်ပြီးတော့ဆောင်ရွက်ကြပါလို့ပဲဖုန်းကြီးနေနဲ့တိုက်တွန်းလိုပါတယ်
တင်မဖျားရှင်တံမရပါသူ့အမည်ပြောသွားတာပါနောက်ထပ်သရရှိတူဖိတ်ခေါ်ကြပါလဲဦးစိုးမင်းတူတူတူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျာကျွန်တော်ရဲ့ကိုပြင်းအမြင်ကတော့ကျွန်တော်ပြောနေတာတော့ကျွန်တော်ဒီအလေးလားပြည်စီတော်လောက်ကိုလေအတမအစရာတော့ 192 တတောင်းခွေရောက်ရှိစမှာကိုနေတောင်းဦးစစ်ဒီပတော်လေးကိုသင်ပြရမယ်ဒါမှမဟုတ်ရင်ပြတ်ပြင်းပြရမယ်တဘောအဲ့လိုမျိုးလေနောက်တစ်ချက်ကတော့အခုဒီဘက်မှာလာပြီးတော့အလာပါလာပါပြောနေတယ်ဟိုဟာစီရင်ရေးဆင်းနေတယ်နောက်ပြီးတော့အရင်ပထမဆုံးအရာဒီစီတင်းမှာရှိတဲ့မြစ်လာတော့ဘာတော့ဟုတ်ကဲ့တော့ဒီကြောက်ကြီးတော့စစ်ကြီးတော့ဒီကျေးဇူးတင်ပါတယ်ဒီကံလေးမရှင်းတဲ့ဒီဘာမှလာကောင်းတယ်ဆိုတော့ဒါဘုံမချဘူးလို့ကျွန်တော်မြင်တယ်ဒီလူတွေအရင်ကြေရအောင်ဒီလူတွေပြန်သွားကြအောင်ဒီအရင်ကြေရင်းကအရင်ရှင်းရှင်းဒီမှာသူတို့ဘာလုပ်လဲဘာမလုပ်ဘူးလဲနိုင်ငံသားရဲ့အပြင်းနဲ့ဘယ်လိုရှိလဲဒါမှမဟုတ်ကတော့ဘလောက်ပြေးနေလဲဘလောက်ကိုရှင်းနိုင်ငံသားပြေးလဲဘလောက်ကိုအဲနိုင်ငံသားပြေးလဲဘလောက်ကနိုင်ငံသားပြတ်မလဲ
ဒ
ါတွေရှင်းပြီးမှဒီခြေကားရောင်းနေတာဟာလေရောက်မယ်ကျွန်တော်တင်ပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါဦးစိုးမင်းခင်ဗျာနောက်ထပ်သရရှိတူပါကျွန်တော်လှည့်ပြလိုက်ချင်ပါတယ်ကိုမောင်မောင်ထွန်းတူတူလေးဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပြောချင်တာကခင်ဗျာကျွန်တော်ဟိုရွမ်းကြတယ်ကိုတပ်တောင်ခရအချက်ဆိုင်နဲ့ကျွန်တော်နိုင်ငံဆိုအုပ်တွေမပြေမရှင်မြန်မာပြည်ကိုခင်ဗျာတော့မတင်ပါဘူးခင်ဗျာ
ဟုတ်ကဲ့
ကျွန်တော်အချက်နဲ့ဒီမှာကျွန်တော်မြန်မာပြည်ကိုဆန်းမှာပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကွန်ပေါင်းထုံးကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်လှည့်ပေးကြပါမယ်ခုနဆွေးနွေးသွားရှင်တွေဆွေးနွေးချက်တွေမှာတော့အမျိုးမျိုးရှိပါတယ်ရင်းကြီးလည်းပါပါတယ်နောက်တခြားဗမာနိုင်ငံကခုနရှင်တံရလိုမျိုးမိန်းနာဆိုလို့ရှိရင်တော့ပြပြလေးလေးကိုဖျက်သွားစီကြပါတယ်အများဆုံးပေါ့နော်ဒီပြဿနာကိုကျွန်တော်ပင်နိုင်ဆွေးနွေးသူကိုလှည့်ပေးကြတာကခုနကဦးစီသူအောင်မြင့်ပြောသွားတဲ့ထဲမှာကိုနိုင်အောင်ဒေါက်တာနိုင်အောင်ပြောသွားတာကိုပြန်လည်တုံ့ပြန်ထားတာရှိပါတယ်သူကတော့ခြေကံကြောင်းတရားထဲမှာဒီလူခွင့်ချိုးဖောက်တာတွေပေါ့နော်မတရားလုပ်တာတွေရှိသလိုပဲတစ်ဖက်မှာနိုင်ငံရေးယူရချက်ရိမှန်းချက်ရင်းကြရီဘက်မှာလည်းရှိပုံရတယ်ဆိုတော့ claim ပေါ့နော်သူဘက်ကပြောသွားတာရှိတော့ဒေါက်တာနိုင်အောင်အဲ့ဒါနဲ့ပတ်သက်လို့သူဆွေးနွေးတာဘယ်လိုများတုံ့ပြန်ခြင်းပါလဲ
ဒါတော့မဆန်းပါဘူးသူတယောက်ကကိုဗစ် -19 ခံလာရင်နော်အော်ကျောင်းဆရာဖြစ်လာရင်ကိုယ့်ရဲ့ရည်တည်ချက်ဆိုတာပြောကြတာပဲဒီဒါတော့ရှိမှာပဲဒါပေမဲ့ကျွန်တော်ပြောပြချင်တာကလည်းဆိုတော့ကျွန်တော်တို့ပြောနေတဲ့ဥစ္စာတွေအလွန်ကျူးလို့ထင်စရာတွေလည်းရှိနိုင်တယ်ဒါကြောင့်မလို့အားလုံးရဲ့ဒါတိကျတ်လွတ်လပ်တဲ့လားမျှတတဲ့ဟိုဆက်စင်းမှုတွေလုပ်ပါလို့ကျွန်တော်ပြောနေတာ။ဒါမဲ့ကျွန်တော်ပြန်ပြောပြချင်တာကဘာလဲဆိုတော့ဒီဖြစ်တဲ့ပုံစံဒီရိုညာကိစ္စတစ်ခုတည်းမှလည်းကျွန်တော်ကြည့်နော်ကျွန်တော်ပြောတာ။ဒီကတောက်လျှောက်2012 2016ဆက်ကောနော်တောက်လျှောက်ဖြစ်ခဲ့တဲ့ပုံစံ။အဲ့တော့ဒီလိုဖြစ်တဲ့ပုံစံတွေကနော်စစ်တပ်ကလုပ်တဲ့နေရာမှာတတိုင်းတပြည်လုံးမှာရှိတဲ့ကျင်းတဲ့တိုင်းသားတွေပေါ်မှာလည်းအလားတူမျိုးပြည်ရင်းစစ်ဆန်ဖြစ်တဲ့ရှိခဲ့တဲ့ဥစ္စာ။နော်ပြောချင်တာကဘာလဲဆိုတော့တနည်းမှာတပုံထားတယ်တနည်းမှာစက်ညမတစ်ခုလုပ်တယ်ဆိုလို့ရှိရင်အဲ့မှာရှိတဲ့ပြည်သူပြည်သားသက်ဆိုင်အတိုင်းအတာအုပ်စုတွေရဲ့လူတွေက
အဲ့လိုမျိုးကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေရှိတယ်မိရှုခံရတယ်မတိချက်ခံရတယ်တတ်ခံရတယ်ဘာဖြစ်တဲ့ညာဖြစ်တဲ့အဲ့ဒါကတောက်လျှောက်ရှိခဲ့ပြီလားအားလုံးကဒီပက်တန်မဲ့ဒီပုံစံမဲ့ဒါပေမဲ့ရူရင်းကြတွေမှာပူဆိုးသွားတာပါလဲဆိုတော့သူတို့ကြတော့နော်ခုနပြောတဲ့ရခိုင်နေရာလည်းမကြိုက်ဘူးနော်ပမာဘုဒ္ဓဝါစာတွေလည်းမကြိုက်ဘူးနော်သူတို့တွေအဲ့လိုဟိုနှစ်ပေါင်းများစွာပြောဆိုသူတို့ကြတော့သူတို့ကြတော့တခြားလူတွေတဲ့ marginalize ဖြစ်တဲ့လူတွေဖြစ်တဲ့တို့ကြမလို့ဖယ်ကျင်ခံတဲ့လူတွေဖြစ်တဲ့သူတို့ကြတော့ပူဆိုးတယ်သူတို့က easy target လွယ်ကူတဲ့တင်မဲ့ဖြစ်သွားတယ်ပူပြီးတော့ခံရတယ်သူတို့ပြောရင်ပြောမဲ့သူရှိမှမဟုတ်ဘူးဆိုတဲ့လူမျိုးဖြစ်တယ်အဲ့တော့ကျန်တဲ့တိုင်းသားတွေမှလည်းဒီလိုမျိုးဒီလောက်အတိုင်းတာဒီပူကြီးကြီးကြီးဖြစ်တော့မှအဲ့လိုမျိုးပုံစံကတော့အားလုံးနေရာမှာကြိုက်တဲ့တိုင်းသားတွေမှကြီးတပုံစံနဲ့ပဲအဲ့ဒါကိုပြောချင်တာပါတော့အဲ့ဒါလည်းနိုင်ငံကြီးရွေးချက်ပဲအဲ့တော့ဒီနိုင်ငံရေးကြီးရွေးချက်ကနော်အဲ့ဒါစစ်တပ်မှာရှိနေတဲ့ဒီဥစ္စာကအဲ့ဒီဥစ္စာကိုကျွန်တော်တို့ကအဲ့အကြောက်တရားတွေနဲ့အကြောက်တရားတွေပြောဖို့အတွက်အဲ့ policy တွေမဖယ်ရှားဘူးဆိုလို့ရှိရင်အဲ့ policy အမှားတွေမပြင်ဘူးဆိုလို့ရှိရင်ဒီပြဿနာတွေရဆက်ဖြစ်နေမှာပဲ
ဟုတ်ကဲ့
အခုလည်းဖြစ်နေတာပဲအဲ့ဒါကိုပြောပြတာ
ကျွန်တော်ပြဿနာရဲ့စာအခုနောက်တစ်ခုထပ်မေးချင်တာကခုနကပြောသွားတဲ့အထဲမှာလက်ရှိအစိုးရကဒီ Ranger နေရာပြန်ရေးကိုတေချာကိုကြိုးပမ်းပြီးတော့အင်တိုက်အားတိုက်လုပ်နေရဆိုတဲ့ဟုတ်ပါပေါ့နော်တကယ်ကိုကြိုးပမ်းပြီးလုပ်နေပါတယ်ဆိုတော့လူလူလာလုပ်နေပါတယ်ဆိုတော့ကိုနိုင်ဩဥစီတော်မြင်မြင်ပါတယ်ဒါနဲ့ပတ်သက်လို့ဒေါက်တာနိုင်အောင်ရဲ့အမြင်လည်းသိကြပါတယ်အစိုးရရဲ့လုပ်ဆောင်ချက
်မတင်ပြီးခဲ့တဲ့ခါတည်းမှာဒီအစိုးရအဖွဲ့သွားနှစ်ခါလာပဲရှိသေးတယ်เนาะပြီးရတဲ့ခေါက်တော့စက်တင်ဘာလသဘောတူတာလူ1300ဒေါ်လာပြည်ပြောင်းမှုဆိုတော့ကိုနိုင်ရောပြန်လာတယ်เนาะပြောချင်တာကဘာလဲဆိုတော့တစ်ဖက်မှာအစိုးရကကြုံနေနိုင်တဲ့အခက်အခဲတွေပဲပေါင်းစုံဖိအားတွေရှိနေနိုင်တယ်ဆိုတာကိုကျွန်တော်နားလည်လို့ရတယ်ဒါပေမဲ့ပြောချင်တာကဘာလို့ဆိုတော့အဲ့ဒီခက်ခဲလို့ဖြစ်ချင်းမဲ့ခါမှာသူ့ကိုယ့်ရဲ့ domestic actor ပေါ့နော်အထက်ကလူတွေနဲ့လိမ်ပတ်ပွေရှုပ်ဖြစ်နေတဲ့ကိစ္စကိုအဲ့လိုရှင်းနေမယ်ဆိုလို့ရှိရင်တော့မရနိုင်ဘူး။ဘာဖြစ်လို့ဆိုတော့ကိုယ်အဲ့ဒါကိုကြော်လွားနိုင်တဲ့အားမရှိဘဲကြောင့်မလို့အဲ့တော့ဒီနိုင်ငံတကာကူညီနဲ့ဝိုင်းပြီးဖြည့်ရှင်းမှုလိုတယ်။ချိုးဖဲမှုတည်းနေစေနောက်ကိုယ်ချင်းနဲ့မှထားတဲ့ကိုယ်စီမထားတဲ့ policy ကိုရှင်းရလားဆိုတဲ့ဥစ္စာမျိုးဖြစ်ပေါ်လို့ရအခုတော့နိုင်ငံတကာ PR တွေကဒီရက်ဒီတဲ့ပုံများလာတဲ့အချိန်တည်းမှာဒါလေးကိုသွားသွားပြပြောလိုက်အတော့ကျန်နေပြန်လာလဲဆိုကိုဘက်မှာလက်တွေ့မကြည့်အခုအောင်စရဆိုတဲ့ရက်ွက်ရှိတယ်နောက်ပြီးရ2012တရားနေပြီးတော့အပိတ်ခံထားတဲ့ရိုးညာတွေနေတဲ့ရက်ွက်မျိုးထဲမှာပဲနော်မျိုးထဲမှာပဲစစ်တေမျိုးထဲမှာပဲအခုတတိဘလို့နေရလဲဆိုတော့ဟိုဗါလဲဟိုဘဒူကဲချက်ဘူးတယ်နော်ဆိုတော့အဒီကြားထဲမှာမမအခုဟိုတိုက်ပွဲတွေကိုအကြောင်းပြုပြီးတော့မှဒီနိုင်ငံတကာအကူအညီဒေါ်လာချင်းဆန္ဒနဲ့အကူအညီပိတ်လို့မရဘူးအခုသွားလို့ရှင်လည်းအခုသွားလို့ရှင် NVC ကတ် NVC ကတ်ဆိုတော့ NVC ကတ်ကဲရှေ့မှာ white card တို့ဘာလို့ညာတို့ဇလန်တွေအများကြီးရှိတော့လူရဲမယုံတော့ဘူ
းဟုတ်ကဲ့ကျွန်တော်ဒါနဲ့ပတ်သက်ပြီးတော့ဦးစီးသူအောင်မြစ်ကိုပြန်လှည့်ပေးခြင်းပါတယ်ခုနဒေါက်တာနိုင်အောင်ပြန်မိကုန်းထုတ်သွားတဲ့ခါမှာအစိုးရကလှုပ်ဆောင်နေတာကိုတော့သူမငြင်းဘူးဒါပေမဲ့တန်တရားရှိပါတယ်သူအမြင်ကတော့ခုနပြောလို့ကိုယ်တိုင်ကအစိုးရကိုယ်တိုင်ကမူဝါဒအရရှင်းလင်းလင်းရှိရလားဆိုပြီးသူမေးခွန်းထုတ်ပါလေဒါနဲ့ပတ်သက်လို့ဦးစီးသူအောင်မြင်းအမြင်သိကြပါလေ
အစိုးရကတော့ဟိုဘာပြောမလဲဆိုရင်နှစ်ပေါင်းများစွာဒီဖြစ်ထားတဲ့ယတနာကြီးဘူးပေါ့နော်ဒီဆီယနာရှင်တွေအကုန်လုတ်သွားတဲ့ဆီယနာရှင်တွေဖိနှိပ်သွားတဲ့ဆီယနာရှင်တွေမဟုတ်တာလုတ်သွားတဲ့ဟာကြီးကိုအမွေဆက်ခံပြီးတော့အလုပ်နေရတယ်အလုပ်နေရတဲ့ဒီမှာအဲနောက်ဆုံးပေါ့နော်နောက်ဆုံးအချိန်လေးဟိုကျွန်တော်ဟိုကလာတော့ဟာကိုကျွန်တော်ပြောပြကျင်တာကအဲကိုရတော့2017ဆိုတာတော့ခလာထားလိုက်တော့2017ဆိုတာလည်းဒါသမရဦးသိန်းစိလက်ထက်မှာဖြစ်ခဲ့တာ။နောက်ပြီးတော့မှ2016မှာဖြစ်ခဲ့တယ်။အဲပြီးတော့2019မှာဖြစ်ခဲ့တယ်။အဲ့တော့ဒီဖြစ်စဉ်ဒီကာလတွေရဲ့အခြေအနေအရှိပိုင်းတွေအကုန်လုံးပြန်ကြည့်ရင် NBC ကတ်တွေပါတယ်အကုန်လုံးကအဲ့ဒီအချိန်ကာလအထိကိုဟိုရခိုင်ပြည်နယ်ထဲမှာအဲ့ဒီရခိုင်ပြည်နယ်ထဲမှာဖြစ်တဲ့ပြဿနာကိုရတော့ပြဿနာအကုန်လုံးပြန်ကြည့်လိုက်ရင်ရခိုင်ပြည်နယ်ထဲမှာတခြားအစိုးရဆိုတဲ့ဥစ္စာကဘာမှလုပ်ပိုင်ခွင့်ရှိတဲ့အခြေအနေအဲ့ဒီမှာဘာမှမရှိဘူး။အဲ့မှာရှိတဲ့နှစ်ခုလည်းပဲရှိတယ်။လုံယုံရင်းနဲ့အုတ်ချုပ်ရင်းနှစ်ခုပဲရှိတယ်။အဲ့လုံယုံရင်းနဲ့အုတ်ချုပ်ရင်းနှစ်ခုဆိုတော့ကလည်းတတ်မလို့လက်အောက်မှာပဲရှိတယ်။အခုမှဒါဟိုအုတ်ချုပ်ရေးပိုင်းဆိုင်ရာတွေကပြည်ရေးကနေပြီးတော့မှဟိုအစိုးရလက်အောက်ကိုဒါရောက်လာတာ။တတ်လက်အောက်ကလည်းလောက်ရောက်လာ။အခုမှဒါဘယ်လောက်ထိရောက်ပြီလဲကျွန်တော်တို့လည်းမသိသေးဘူး။ရောက်ရုံပဲရှိသေးတယ်။ဆိုတော့အခါကျတော့အစိုးရကဘာမှလုံလို့ရတဲ့အနေအထားမဟုတ်တဲ့အခါမှာအစိုးရကိုအပြစ်သွားတင်တယ်လို့ဘယ်လိုဖြစ်မှာလဲ။အဲ့တော့တစ်ဖက်ကဟိုပြန်မေးရမယ့်ဟာကဒီ ARS တွေအကြမ်းဖက်အဖွဲ့တွေရှိတယ်ဒီအဖွဲ့တွေကဘာကြောင့်ကျွန်တော်တို့မေးခွန်းထုတ်လို့ရတာကဟိုစစ်အာဏာရှင်တွေလက်ထက်တုန်းကတော့တိုက်တာခိုက်တာအဲ့ဒါတွေမလုပ်ခဲ့ပဲနဲ့ဒီဒေါ်ဆန်းစုကြည် NLD အစိုးရတက်လာတဲ့ခါကျတော့မှအတူကဘာပဲတော့လာပဲတော့တက်ခတ်ရတာလေဒီခါကျတော့ဒီအစိုးရကဒီပြဿနာကြီးကိုအပြေရှားနေတယ်ရှေ့မှာကြုံရတဲ့ဟာတွေကိုလည်းသူကသေချာကိုပြန်လေးလာသုံးသပ်ပြီးတော့မှသေချာကောင်းအောင်လုပ်နေတယ်ကောင်းအောင်လုပ်နေတဲ့အစိုးရလက်ထက်မှာမှ ဘာဖြစ်လို့ဒီလိုမျိုးအကျန်းဖက်တိုက်တာတွေလောက်ရလဲတော့လောက်တာတစ်ချိန်မကောက်နောက်တစ်ချိန်ထပ်လို့ရလောက်တဲ့အခါကျတော့နောက်ဆုံးတော့ဓာကြီးကိုပြည်ပြည်နဲ့ထိရှင်းပြဖို့ဆိုတာဟာမဖြစ်တော့ဘဲနဲ့ကျန်တဲ့လူကြီးဆိုင်ရာတာဝန်ယူထားတဲ့တပ်မတော်နဲ့ပဲထိတိုက်တိုးရတဲ့အချိန်တွေရောက်တယ်အဲဒီလိုအချိန်တွေရောက်သွားတဲ့အခါကျတော့လေအခြားဖြစ်ရတယ်နဲ့မတူတဲ့ကိစ္စမှာဟိုနိုင်အောင်တို့ဘာလို့ကဒီခုနကတော့မွတ်စလင်တွေကိုတွားပြီးတော့မှအဲ့ဒီကမွတ်စလင်တွေတွားပြီးတော့မှမင်းမြတ်ဆုံရမ်းတဲ့ဒီမှာဆီဆီဆက်ဆက်မင်းမြတ်ဆုံရမ်းတာတွေမလုပ်ခဲ့ဘူးသူတို့ပြောတဲ့ဒီမှာလဲဒါ time တို့ဘာလို့ဟို news တို့မဂ္ဂဇင်းတွေမှာလဲအဲ့မှာပါပြီးသားပဲအလိမ့်ညာတွေအများကြီးပါတယ်ကျွန်တော်တို့တွေ့ဘူးတဲ့ဟိုလူမျိုးတွေဒေသတွေထဲမှာအဲ့ဒီမှာအိမ်ညာတွေတော်တော်များများကိုပါတယ်ပါတယ်ဆိုတဲ့ခါကျတော့ဟိုဓာကြီးတွေယုံပြီးတော့မှဂျီနိုဆိုက်ဆိုပြီးတော့ပြောတယ်ဂျီနိုဆိုက်ဆိုတဲ့အိစ္ဆာပြောတယ်ကဘာကြီးလည်းလက်ခံရမယ်အခုကဘာကြီးလည်းဂျီနိုဆိုက်ဆိုတဲ့ဥစ္စာကိုလက်မခံပါဘူးဂျီနိုဆိုက်ဆိုရင်ကျွန်တော်မြန်မာတပ်မတော်ဆိုတာလဲထားဖို့တော့မဖြစ်တော့ဘူးတကယ်တော့ဂျီနိုဆိုက်ဟုတ်သလားဓာကြီးကဘာဖြစ်လို့ဓာကြီးကဝါရဖြတ်နေတာလဲအဒီသဘောမျိုးတွေမဟုတ်တာတွေမမှန်တာတွေနဲ့အများကြီးဒီမှာလာလုပ်ပြီးတဲ့အခါကျတော့မှလက်ရှိအစိုးရကိုအပြစ်တင်နေတာကတော့အတော်တော်ဆိုးတဲ့ကိစ္စပဲ
။ဟုတ်ကဲ့။
ဒါဆိုတော့အဲ့လိုအပြစ်တင်ခြင်းအဖြစ်နိုင်ငံထဲမှာအပြေမပေါ်ပဲနဲ့အဲကိုရတော်ကပြောသလိုမကောင်းတဲ့ဘက်ကိုပဲရောက်သွားဖို့လမ်းညွှန်လို့ဖြစ်နေလိမ့်မယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တမနစ်လောက်ပဲချိန်ရပါတယ်ဒေါက်တာနိုင်အောင်မဲအလှည့်ပေးလိုက်ချင်ပါတယ်ခုနကကိုစီသူအမြင့်ဆွေးနွေးသွားတဲ့အပေါ်မှာအစိုးရကိုပဲအပြစ်တင်လို့မရဘူးဒေါက်တာနိုင်အောင်အမြင်သိချင်ပါတယ်တုံ့ပြန်ချက်
အစိုးရရဲ့ပြစ်မတင်ဆိုတော့ကျွန်တော်တို့လူကိုယ်တွေကကျွန်တော်တို့ကတော့ဒီကိစ္စကအစဉ်အဆက်ဖြစ်လာတဲ့ကိစ္စပါစစ်တပ်ရဲ့ policy လို့ကျွန်တော်တို့ပြောပြသားပါเนาะအဲ့တော့ဒါမဲ့အစိုးရရဲ့တာဝန်ရှိမှာပဲအဲ့တော့ကိုကတာဝန်အရာအာဏာရှိတာမရှိတာတပိုင်းပေါ့လေကျွန်တော်ပြောချင်တာပါဆိုအဲ့တော့ခုနကပဲကိုစီတရားဝင်ပြန်ပြောရမယ်အခု2016 2019ဖြစ်တာဒီ NLD အစိုးရမှာဖြစ်နေတာမဟုတ်ပါဘူးလို့ကျွန်တော်တို့ဟိုဘာလဲဟိုဟိုအကျဉ်းချုပ်နောက်ကန်ဆက်ကြောင်းတွေအများကြီးရှိတယ်။အနည်းဆုံးပြောရင်အနည်းဆုံး2012ရှိတယ်။နော်အဲ့တော့ကျွန်တော်ကအစားဒီအချိန်ကျမှဘလို့တိုက်တာလဲလို့ပြောရင်နော်ဒီလိုပဲဒီပလောင်နောက်ပိုင်းမှာဖြစ်လာတဲ့ပလောင်တို့ဘာတို့ညာလာဟိုအေအေတို့ဘာတို့ညာတို့အတူမှမှအလကားနေနေတော့မတိုက်ချင်ဘူး။ဖိနှိပ်လူကတိတ်များလုံးလို့မလို့
ဟုတ်ကဲ့ကျွန်တော်ဆက်ဆက်ကတော့ပဲချင်ရပါတယ်။
အဲ့တော့ဒါဘာကြောင့်ဒီလိုဖြစ်လဲဆိုတော့အဲ့လိုဖြစ်လာတဲ့အချိန်တော့မှတက်မှ33နဲ့99ကဝင်လာတယ်အကြီးကျယ်ဝင်လာတယ်အဲ့ဒီပုံမှာကြောက်လန့်ပြီးဖြစ်ကုန်ကြတာပဲအဲ့တော့ကမ္ဘာကြီးဥမာဂျီနိုဆိုက်ကိုလက်ခံလားမလက်ခံလားဆိုတော့ကုလသမဂ္ဂအောင်ဆုံးပြတ်နေပြီအမေရိကန်လည်းအရေးယူနေတခြားဥရောပလည်းအရေးယူနေရတော့ဂျီနိုဆိုက်မဟုတ်ဘူးလို့ကျွန်တော်ထိုင်ငင်းနေတာတဲ့အဖြေပါလဲဆိုတော့ရှာဖို့အရေးကြီးပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒိုင်ရိုက်ဒီလိုက်ချင်းစီသွားလို့ပါပေါင်းဆွနေပြီးတယ်ဒေါက်တာနေအောင်နဲ့ဦးစီးသူအောင်မြင့်နဲ့ကျွန်တော်တော့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်ဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ပဲပြပါခင်ဗျာ
သားညုံစီစဉ်ထုတ်လင်းပေးခဲ့တဲ့ဒိုက်ရိုက်လီလိုင်းဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာပါရှင်အခုတော့အင်္ဂါည VOA ရဲ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်အယုံနဲ့အမေရိကန်ကြားအချိန်နောက်ကျပြီးမှရလာမယ့်ကုသရေးဆိုင်ရာသဘောတူညီချက်ဟာတိတ်မကြခင်မှာရတဲ့သဘောတူညီချက်လောက်ကောင်းမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေမကြာခင်ပြန်ဆောက်ဖို့ရှိနေချိန်မှာပဲ2020ပြည့်သမ္မတရွေးကောက်ပွဲပြီးမှသဘောတူညီချက်ရလာမယ်လားလားပေါ့အခုလိုသတိပေးပြောဆိုလိုက်တာပါမြန်မာနိုင်ငံမှာကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေတာနဲ့အထူးသဖြင့်မြေမြုံမိုင်းတွေစစ်ပွဲအတွင်းအကြံပောက်ကွဲစေတဲ့ပစ္စည်းတွေနဲ့လက်လုပ်ဖောက်ခွဲရေးပစ္စည်းတွေကြောင့်ကလေးတွေထိခိုက်ဒဏ်ရာရနေတဲ့ပေါ့အထူးဆိုရင်လည်းကြောင်းကုလသမဂ္ဂတွင်မှုချုပ်ကပြောပါတယ်ဒါပြင်ဘယ်အားလုံးကကျူးလွန်တဲ့ဆိုးရွားတဲ့ချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့အကြောင်းလဲဒီကနေ့ထုတ်ပြန်တဲ့ကလေးသင်ငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂတွင်မှုချုပ်ရဲ့အစီအစဉ်ထဲမှာဖော်ပြထားပါတယ်။ရိုဝင်းညာမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချုပ်ဖောက်မှုတွေအတွက်မြန်မာဆိုးရွားအနေနဲ့တရားဥပဒေနဲ့အညီဖြစ်အောင်လုပ်ရမယ်လို့မလေးရှားနိုင်ငံကြားရေးဌာနကပြောလိုက်ပါတယ်။ဒါမှသာလျှင်စစ်တပ်ရဲ့ရက်စက်တဲ့နေနေမှုကြောင့်တိုင်းပြည်ကနေထွက်ပြေးသွားရတဲ့ရိုဝင်းညာထောင်ပေါင်းများစွာနိုင်ငံကိုဘေးရန်ကင်းစွာပြန်လာနိုင်မယ်လို့ပြောပါတယ်။ရှိတော်ဆန်နိုင်ငံများဖွဲ့အာဆီယံအဖွဲ့ရဲ့ဆက်ဆက်အစည်းအဝေးတွေအားလုံးကိုလက်ရှိလက်ကျောက်ကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာစတင်ပြီးတော့ကျင်းပနေပါပြီ။ဇူလိုင်လ29ရက်နေ့ကအဆင့်နဲ့ရာရှိကြီးများအစည်းအဝေးနဲ့စတင်ခဲ့တဲ့အစည်းအဝေးတွေကိုတော့ဩဂုတ်လ3ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးဒီထဲမှာ6ချိန်မြောက်ရှေ့အာရှနိုင်ငံကြ合いဝင်ကြီးများအစည်းအဝေး26ချိန်မြောက်အာဆီယံ Regional Forum တို့လည်းပါဝင်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Peter Henley ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအသံလွှင့်ခြင်းပြပခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.